Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဩဂုတ်လ31ရက်ဗုဒ္ဓဟူးနေ့ည9:00ကနေ10:00ထိအစီအစဉ်တွေကိုလိုင်းဒိုမီတာ24.25 30.50တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှာဖောင်ပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါရှင
်မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပိုင်းသတင်းတွေကိုမက်ခင်ဖြူတွေနဲ့ကျွန်တော်ကြော်ကြော်သိမ်းတင်ကြပါပါဆီးရီးယားမှာအဲဆက်ဖွဲ့အစီအမြင့်ခေါင်းဆောင်လူကိုလေကြောင်းကနေတိုက်ခိုက်တိုးတင်လိုက်တယ်လို့ရုရှားကပြောပါတယ်အစရရာစုပင်လုံးကြီးလာကံကိုနေပြီးတော့မှဒီကနေ့စတင်ကျင်းပပြီးအလင်းရောင်တန်းတဲ့အနာဂတ်ရဲ့ဖော်ထုတ်ကြပါစို့လို့ဒေါ်ဆန်းစုကြည်ကတိုက်တွန်းပြောဆိုသွားပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားဟာ G20 ထိပ်သီးအစည်းအဝေးနဲ့အရှေ့အာရှထိပ်သီးအစည်းအဝေးတွေတက်ဖို့အာရှဒေသကိုတွားဖို့ရှိပါတယ်။ဒီသတင်းတွေနဲ့အတူတခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။ပြည်ထောင်စုငြိမ်းချမ်းရေးညီလာခံနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုကဘယ်လိုသဘောထားရှိပါသလဲ။
The United States welcomes the opening ceremony on August 31st of the UN Peace Conference 21st Century Panglong.
ရန်ကုန်မြို့အခြေဆိုင်အမေရိကန်တန်ယုံပြောခွင့်ရပုဂ္ဂိုလ်ပြောသွားတာပါပြည်စုံကိုတရင်တွေအပြည့်မှနားဆင်ရပါမယ်ဒါအပြင်ငြိမ်းချမ်းရေးညီလာခံတက်ရောက်ခွင့်မရတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့နိုင်ငံရေးသုံးသပ်သူတွေရဲ့အမြင်တွေကုလသမဂ္ဂအတွင်းရေးမှူးချုပ်နဲ့အရက်ဖက်အဖွဲ့စည်းတွေကကိုယ်စားလှယ်တွေတွေ့ဆုံကြတဲ့အကြောင်းတွေအပြင်ဒီကရင်ပြည်နယ်ပြည်မှာတိုက်ပွဲတွေဆက်ဖြစ်နေတဲ့အကြောင်းတွေကိုလည်းကြားကြားဖို့ရှိပါတယ်ခုနောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မှခင်ဖြူထွေးတို့ကပြောပြပေးပါမယ်ရှင
်Republican သမ္မတလောင်းဒေါ်နယ်ထရမ့်ဟာလူဝင်မှုကြီးကြပ်ရေးဆိုင်ရာသူ့ရဲ့မူဝါဒတွေအကြောင်းဒီကနေ့မိန့်ခွန်းတစ်ခုမပြောခင်မက္ကဆီကိုသမ္မတအော်ရီဂေပင်ညာနီတိုနဲ့ဆွေးနွေးဖို့မက္ကဆီကိုနိုင်ငံကိုသွားဖို့ရှိပါတယ်။အမေရိကန်မက္ကဆီကိုနယ်စပ်မှာတရားရင်ကြီးတစ်ခုကိုစောင့်မှာဖြစ်ပြီးအဲ့ဒီအတွက်ကုန်ကြစိတ်ကိုမက္ကဆီကိုအစိုးရကပေးရမယ်ဆိုပြီးတော့သူ့ရဲ့မဲဆွယ်စည်းဝေးမှာကာလတစ်လျှောက်ထရမ့်ကပြောလာတာပါ။အဲ့ဒါဟာဘယ်လိုနည်းနဲ့မှမဖြစ်နိုင်ဘူးလို့မက္ကဆီကိုသမ္မတနီတိုကပြောထားပါတယ်။အင်းဒီချင်းနိုင်ငံအကြားဆက်ဆံရေးကိစ္စတွေပြောဆိုဆွေးနွေးဖို့ဒေါ်နယ်ထရမ့်ကိုရောဒီမိုကရက်သမ္မတလောင်ဟီလာရီကလင်တန်ကိုပါမက္ကဆီကိုသမ္မတကဖိတ်ကြားခဲ့တယ်လို့သမ္မတနီတိုရဲ့ယူငါပြောပါတယ်။မက္ကဆီကိုနိုင်ငံရဲ့ဂျူးစီးပွားကိုမြင့်တင်ဖို့နဲ့အဓိကအဖြစ်မက္ကဆီကိုနိုင်ငံသားတွေဘယ်နေရာမှာပဲရှိနေနေအကာအကွယ်ပေးဖို့ရာဆွေးနွေးပြောဆိုရတာကိုသူယုံကြည်တယ်လို့လည်းသမ္မတနီတိုကပြောပါတယ်။ဟီလာရီကလင်တန်အနေနဲ့မက္ကဆီကိုသမ္မတရဲ့ဖိတ်ကြားချက်ကိုလက်ခံပြီးမက္ကဆီကိုနိုင်ငံကိုသွားမှာလားဆိုတာနဲ့ပတ်သက်ပြီးတော့ကလင်တန်ရဲ့မဲဆွယ်စည်းရုံးရဲ့အဖွဲ့ဘက်ကဘာမှမပြောသေးပါဘူး။ဒါပေမဲ့လည်းမက္ကဆီကိုနိုင်ငံဟာပဒိမှုကျူးလွန်သူတွေရာဇဝတ်သားတွေကိုအမေရိကန်နိုင်ငံထဲကိုလွတ်နေတယ်လို့ပြီးခဲ့တဲ့နှစ်မှာထရမ့်ကပြောထားတာအပါအဝင်မက္ကဆီကိုနဲ့ပတ်သက်ပြီးထရမ့်ရဲ့ပြောဆိုချက်တွေပေါ်ဝေဖန်ထားတဲ့ထုတ်ပြန်ချက်တစ်ခုကိုကလင်တန်ရဲ့သတင်းပြန်ကြားရေးအရာရှိချုပ်ဂျနီဖာပါမာရီကထုတ်ပြန်ထားပါတယ်
။အယက်ဆက်ဖွဲ့ရဲ့ပြောခွင့်ရမဟာဗျူဟာရေးရာအကြီးအကဲအဘူမိုဟာမက်အယ်အက်နာနီကိုလေကြောင်းတိုက်ခိုက်မှုအတွင်တုတ်တင်လိုက်ပြီလို့ရုရှားစစ်ဘက်ကပြောပါတယ်။အင်္ဂါနေ့ကအလက်ဘိုအယက်နာမှာဒီလေချောင်းကနေဘုံကျဲတိုက်ခိုက်မှုအတွင်အနာနီအပါအဝင် IS စစ်သွေးကြွအယောက်40အထိကိုရုရှားစစ်လေယာဉ်တွေကတုတ်တင်ပစ်လိုက်တယ်လို့ရုရှားကာကွယ်ရေးဌာနရဲ့ထုတ်ပြန်ချက်တစ်ခုမှဖော်ပြထားတာပါဆီးရီးယားသမ္မတဘက်ရှာရ်အာဆတ်ကိုအထောက်အကူဖြစ်စေဖို့အတွက်ရုရှားကသူ့ဘာသာလေချောင်းတိုက်ခိုက်တာတွေလုပ်နေတာပါဆီးရီးယားကအယ်ဘတ်မြို့နားမှာအနာနီကိုပြစ်မှတ်ထားပြီးညှို့ပေါင်းအဖွဲ့ကလေချောင်းကနေတိုက်ခိုက်ခဲ့တယ်လို့အမေရိကန်ကပြောထားပါတယ်တိုက်ခိုက်မှုရဲ့ရလဒ်ကိုစမ်းစစ်နေတော့မယ်လို့ပင်ဒဂွန်စစ်ဌာနချုပ်ကဆွေးပါတယ်အဘူမိုဟာမက်အယ်အဒနာနီတည်သွားပြီးစီရာကို IS အဖွဲ့ကလည်းအင်္ဂါနေ့မှာချင်းကြပါရယ်အလက်ပိုမျိုးကိုတိုက်ခိုက်နေတာကိုပြန်တိုက်နေတဲ့ဆစ်စင်ရေးတွေကိုဆစ်ဆေးနေရင်းနဲ့တိတ်ဆုံးသွားတာလို့ဆိုပါရယ်အဒနာနီဟာပြပကိုတိုက်ခိုက်ရေးသမားတွေစုဆောင်းတာပြပကတိုက်ခိုက်ရေးသမားတွေစုဆောင်းတာကိုဓာတ်ရိုက်လုကင်နေသူဖြစ်ပြီးတော့စီးပြားနဲ့ IS က IS အဖွဲ့ရဲ့အခိုင်အမာခြေကုပ်စခန်းတွေပြင်ပမှာဒီတိုက်ခိုက်မှုကြီးတွေကိုလည်းညွှန်ကြားသူဖြစ်တယ်လို့အမေရိကန်ကာကွယ်ရေးတာဝန်ရှိသူတူကပြောပါရယ်ရှင်
စီးရီးယားနိုင်ငံမြောက်ပိုင်းမှာတူရကီတပ်ဖွဲ့တွေဆက်ရှိနေတဲ့ဟာပြည်ပခါကိုပိုဆိုးလာစေနိုင်တယ်လို့ဆိုပြီးအဲဒီဒေသမှာထိုးစစ်ဆင်နေတာတွေကိုအ мян ဆုံးအဆုံးသတ်ဖို့အီရန်နိုင်ငံကတူရကီအစိုးရကိုဒီကနေ့တောင်းဆိုလိုက်ပါတယ်။တူရကီအစိုးရကတော့ချင်းချောင်းမှုတွေအလုံးမရှင်းသေးသေးဖြင့်စီးရီးယားမြောက်ပိုင်းမှာထိုးစစ်ဆင်တာတွေကိုရပ်မှာမဟုတ်ဘူးလို့ပြောပါတယ်။တူရကီအစိုးရဟာ IS စစ်သွေးကြွတွေကိုတမကကာဒ်လူသမားပါတီ PKK တပုံတွေနဲ့ဆက်ဆက်နေသူတွေဖြစ်အစိုးရကသတ်မှတ်ထားတဲ့အမေရိကန်ကျွရောနောက်ခံပေးထားတဲ့ကာဒ်တပ်ကိုင်အဖွဲ့တွေကိုပါပြစ်မှတ်ထားပြီးပြီးခဲ့တဲ့သတင်းပတ်ကစလို့ထိုးစစ်ဆင်နေတာပါခါတပုံတွေနဲ့တူရကီဆိုးရွားကြတိုက်ခိုက်မှုတွေဟာရှုပ်ထွေးနေပြီးသားဖြစ်တဲ့ဆီးရီးယားအခြေအနေကိုပိုပြီးတော့ဆိုးစေပါတယ်ဆီးရီးယားပြည်ပခါမှာအီရန်ရုရှားနဲ့လေဘနွန်အခြေစိုက်ဟက်စ်ဘိုလာစစ်သွေးကြွတွေကအစိုးရကိုအကူအညီပေးနေပြီးအမေရိကန်နဲ့တခြားအနောက်အင်အားကြီးနိုင်ငံတွေကတပုံအဖွဲ့တွေကိုထောက်ပံ့ကူညီနေတာဖြစ်ပါတယ
်ကနေဒါနိုင်ငံသားတဦးနဲ့အတူသူ့ရဲ့စနီးတဲ့အမေရိကန်နိုင်ငံသူနဲ့သားသမီးနှစ်ယောက်ကိုဖမ်းထားတဲ့အကြောင်းတာလီဘန်အဖွဲ့က VOA ကိုအင်္ဂါနေ့မှအတည်ပြုပြောပါတယ်သူရဲ့တောင်းဆိုချက်တွေကိုကနေဒါနဲ့အမေရိကန်အစိုးရတွေကလိုက်လောလျာဖို့စောင့်နေတယ်လို့လည်းဆိုပါတယ်ဒီသတင်းဖက်တွေထွက်လာတဲ့ဗီဒီယိုဖိုင်ထဲမှာတာလီဘန်အချင်းသားတွေကိုအာဖဂန်အစိုးရကကွပ်မျက်နေတာတွေရပ်တန့်အောင်အာဖဂန်အစိုးရကိုဖိအားပေးဖို့ကနေဒါနဲ့ဒီအမေရိကန်အစိုးရတွေကိုဂျော့ရှွာဘွိုင်းနဲ့ဒီဇနီးတဲ့ ်ကိတ်လန်ကိုလ်မန်တို့ကတောင်းဆိုထားတာပါဒီတောင်းဆိုချက်အတိုင်းမလုပ်နိုင်ဘူးဆိုရင်သူတို့ကိုဖမ်းထားတဲ့သူတွေကသူတို့နှစ်ယောက်နဲ့ကလေးတွေကိုတတ်ပစ်လိုက်မယ်လို့လည်းပြောထားပါတယ်သူတို့စုံတွဲကိုတော့တာလီဗန်တွေကပြီးခဲ့တဲ့2012ခုနှစ်ကတည်းကအာဖဂန်နစ္စတန်နိုင်ငံမှာပြန်ပြီးဆွဲဖမ်းဆီးခဲ့တာပါထိန်းသိမ်းခံထားအစဉ်အတွင်းမှာကလေးနှစ်ယောက်မွေးခဲ့တဲ့အကြောင်းကိုခိုးမန်ကဒီသူ့မိသားစုထံကိုပေးပို့တဲ့စာထဲမှာပြောခဲ့ပါတယ်ဒီသတင်းပတ်ထဲတွေ့ရတဲ့ဗီဒီယိုဖိုင်ဟာအသိမဟုတ်တာကြောင့်သူတို့အနေနဲ့တရားဝင်ထုတ်ပြန်တာမျိုးမဟုတ်ဘူးလို့တာလီဗန်ပြောခွင့်ရဇာဘီဟူလာမူဂျာဟစ်က VOA ကိုအင်္ဂါနေ့မှာပြောပါတယ်အခုဗီဒီယိုဟာအရင်တုန်းကရိုက်ခဲ့တာဖြစ်ပြီးအဲ့ဒီအချိန်ကဒီဖမ်းဆီးခံထားသူတွေရဲ့မိသားစုတွေနဲ့သက်ဆိုင်ရာအစိုးရတွေထံကိုပို့ပေးခဲ့တဲ့ပုံတွေဖြစ်တယ်လို့ပြောခွင့်ရမူဂျာဟစ်ကပြောပါတယ်အမေရိကန်အစိုးရကတော့ဒီဗီဒီယိုဘလောက်မှန်ကန်မှုရှိတယ်လဲဆိုတာကိုစစ်ဆင်နေတဲ့အကြောင်းပြောပါတယ်ရှင်
ဒီရီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505လို့နဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့ဗိုလ်လူညဘက်သတင်းတွေကိုတရားဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံမှာလူမျိုးစုနဲ့နိုင်ငံဖွဲ့တွေနဲ့အစိုးရအဆက်ဆက်ကြားညက90နီးပါးကြောင်တိုက်ခိုက်နေကြတာဆုံးသက်သွားဖို့ရည်ရွယ်တဲ့ဆွေးနွေးပွဲတွေကိုဒီကနေ့စတင်ကျင်းပနေပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကအဲ့ဒီဆွေးနွေးပွဲအဖွင့်မင်ကွန်းပြောတာမှာတော့
သမိုင်းမှာကြောက်ချင်တော့အောင်ကဲလူမိုင်းကြီးတို့အောင်အောင်လုံနိုင်ဖို့ဘာမှမကြည့်ရဲထူးခြားတဲ့အခွင့်အရေးကြီးပဲဖြစ်ပါလေ။ဒီအခွင့်အရေးကြီးကိုကျမတို့အားလုံးပညာသတ်သိလုံးလဝိရိယရနဲ့မိမိရရစုတ်ကန်ကြည့်အလေးအောင်တဲ့အနာဂတ်တရားပေါ်ထုတ်ကြပါစို့
။ကောက်ကွေးဦးစီးချုပ်ပူဇော်မှုကြီးမင်းအောင်လိုင်ကလည်းလက်နက်ကင်ပဋိပက္ခတွေအဆုံးသတ်ရေးအထိကပြောသွားပါလေ။ကုလသမဂ္ဂဒွေးမှုချုပ်ဘန်ကင်မွန်လည်းဒီကနေ့ဖွင့်ပွဲခန္ဓာကိုတက်ပြီးတော့ဖွင့်မင်ကွန်ပြောပါလေ။ရန်ကုန်မြို့အမေရိကန်တန်ယုံကလည်း21ရာစုပင်လုံကိုကျူဆိုတဲ့အကြောင်းနဲ့မြန်မာနိုင်ငံမှာပဋိပက္ခတွေအဆုံးသတ်ပြီးရေရှည်တည်တံ့တဲ့ငြိမ်းချမ်းရေးရဖို့အမေရိကန်ပြည်ထောင်စုကဆက်ပြီးအားပေးထောက်ခံသွားမယ်လို့ဩဂုတ်လ31ရက်နေ့စွဲနဲ့ထုတ်ပြန်ချက်မှာဖော်ပြထားပါလေ။ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံဆိုတဲ့ခေါင်းစဉ်နဲ့ကျင်းပနေတဲ့အခုဆွေးနွေးပွဲကိုဩဂုတ်လ31ရက်ဒီနေ့ကနေစက်တင်ဘာလ4ရက်တနင်္ဂနွေနေ့အထိ5ရက်ကြာကျင်းပမှာပါ။
မြောက်ကိုရီးယားနိုင်ငံကအဆင့်မြင့်တာဝန်ရှိသူတဦးကိုကွပ်မျက်လိုက်တယ်လို့တခြားအဆင့်မြင့်အရာရှိနှစ်ဦးကိုလည်းပြန်လည်ပညာပေးစကမ်းကိုပို့လိုက်တယ်လို့တောင်ကိုရီးယားကပြောပါရယ်။ပညာရေးဆိုင်ရာဒုတိယဝန်ကြီးချုပ်ကင်မြုံချင်းကိုကွပ်မျက်လိုက်တယ်လို့တောင်ကိုရီးယားပြန်လည်ပေါင်းစည်းဝန်ကြီးဌာနကပြောပေမဲ့နောက်ထပ်အသေးစိတ်တွေကိုတော့မပြောပါဘူး။ဇွန်လကလုတ်တဲ့လွတ်တော်အစည်းအဝေးတစ်ခုကိုတက်နေချိန်မှာကင်မြုံချင်းကစိုးရတဲ့ဒီသဘောထားအမြင်ကိုပြခဲ့လို့လက်ဖြောက်သနက်အဖွဲ့နဲ့ပြီးခဲ့တဲ့လကပြစ်ခတ်တုံ့တင်လိုက်တာလို့အမည်မဖော်လို့တဲ့တောင်ကိုရီးယားတာဝန်ရှိသူတဦးကပြောပါရယ်။ပါတီစန့်ကျင်ရေးတော်လှန်ရေးစန့်ကျင်ရေးလုပ်ရက်တွေကိုကျူးလွန်တယ်လို့ဆိုပြီးတော့သူ့ကိုပြစ်တင်ရှုံချပါရယ်။ဒီတော့တွင်မှာပဲပြန်လည်ပညာပေးစကမ်းကိုပို့လိုက်တဲ့အချင်းတောင်ဝင်ရှိသူနှစ်ဦးတည်းကတဦးဟာအသက်82နှစ်အရွယ်ခင်မြုံချိုဖြစ်တယ်လို့ဆိုပါရယ်။သူဟာ2010ပြည်နှစ်ကတောင်ကိုရီးယားစစ်တင်မော်တဆင်းကိုနှိမ့်ညွတ်ခဲ့တဲ့ကိစ္စဆင်စဉ်ခဲ့သူဖြစ်တယ်လို့ယူဆထားတာပါ။ဒီသတင်းသာအထူးဖြစ်တဲ့ဆိုရင်2011ခုနှစ်မှာကင်ဂျွန်အွန်းအာနာရလာပြီးခရဲကအမိန့်ပေးခဲ့တဲ့ကွပ်မျက်မှုတွေအပါအဝင်အပြစ်ပေးရေးယူတဲ့ဖြစ်ရပ်တွေထဲမှာနောက်ဆုံးထွက်လာတဲ့တည်တံ့ပေးမှုဖြစ်မှာပါ။ဖေဖော်ဝါရီလတုန်းကလည်းမြောက်ကိုရီးယားစစ်တပ်ဦးစီးချုပ်ကိုကွပ်မျက်လိုက်ပြီးလို့တောင်ကိုရီးယားကပြောခဲ့သေးပေမဲ့သူ့ကိုဒီမေလပါတီစုဝေးပွဲမှာပြန်ပြီးတော့တွေ့ခဲ့ကြပါရဲ့ရှင်
။အိန္ဒိယနိုင်ငံအနေနဲ့အမေရိကန်ပြည်ထောင်စုနဲ့ပူးပေါင်းပြီးကမ္ဘာစစ်ကုံပေါ်မှာပိုပြီးကြီးမားတဲ့တာဝန်ကိုယူဖို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကဒီကနေ့တိုက်တွန်းပြောဆိုပါတယ်။အိန္ဒိယနိုင်ငံရဲ့အတော်ဆုံးကျောင်းသားတွေကတချို့ကိုနယူးဒေလီမြို့တော်ကအိန္ဒိယနည်းပညာတက္ကသိုလ် IIT မှာမင်ကွန်းပြောတဲ့အချိန်ဝန်ကြီးကယ်ရီကအဲ့လိုပြောသွားတာပါ။အိန္ဒိယနိုင်ငံဟာကမ္ဘာကြီးတစ်ခုလုံးပေါ်တည်ရောက်စေတဲ့ကိစ္စရပ်တွေမှာတာဝန်ယူလို့ဆောင်မှုနဲ့တူအတိအမှတ်ပြုခံထားရပြီးသားအင်အားကြီးနိုင်ငံတစ်ခုဖြစ်တယ်လို့ဝန်ကြီးကယ်ရီကပြောပါတယ်။ဂျန်ဖက်ဝါရာကနေဇာတိဥရုပြောင်းလဲမှုအထိကမ္ဘာလုံးဆိုင်ရာစိန်ခေါ်မှုတွေကိုရင်ဆိုင်တာမှာကမ္ဘာအကြီးဆုံးဒီမိုကရေစီနိုင်ငံနှစ်ခုအကြားနောက်ထပ်ပူးပေါင်းဆောင်ရွက်မှုဟာမရှိမဖြစ်လိုအပ်တယ်လို့မစ္စတာကယ်ရီကဆိုပါတယ်။ဦးဆောင်နိုင်ငံတွေအနေနဲ့ကိုယ်နိုင်ငံကိုကြော်လွန်ပြီးရှိနေတဲ့ချင်းချောက်မှုတွေကိုအလွယ်တကူလည်လည်ရှုထားလို့မရတဲ့အကြောင်းဘာကြောင့်လဲဆိုတော့အပြန်အလှန်ချိတ်ဆက်လွှမ်းခြုံနေတဲ့ဒီကနေ့ကမ္ဘာကြီးမှာအဲ့ဒီအန်ဒရီဟာလေဆက်တွေကိုဖြတ်ပြီးမလွဲမရှောင်သာရောက်လာမှာပဲဖြစ်ကြောင်းဒါကြောင့်မို့အဲ့ဒီအန်ဒရီတွေကိုအတူတကွရင်ဆိုင်ရပါမယ်လို့ဝန်ကြီးကယ်ရီကပြောပါတယ်။အိန္ဒိယအမေရိကန်ပူးပေါင်းဆောင်ရွက်ရေးဟာဘယ်တော့မှမရောက်ဖူးတဲ့အဆင့်မှရှိနေပြီလို့မစ္စတာကယ်ရီကပြောပေမဲ့ရေရှည်ခိုင်မာတဲ့ငြိမ်းချမ်းရေးရဖို့အတွက်အားကောင်းတဲ့တန်ငင်းတမန်ကင်းလိုအပ်တယ်လို့ပြောပါတယ်။ဝန်ကြီးကယ်ရီဟာအမေရိကန်အိန္ဒိယမဟာဗျူဟာနဲ့စီးပွားရေးဆိုင်ရာဒုတိယကြိမ်ဆွေးနွေးပွဲအတွက်အိန္ဒိယမှာရောက်နေတာပါ။ဒီနေ့နောက်ပိုင်းမှာတော့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့နယူးဒေလီမြို့တော်မှာတွေ့ဆုံဖို့စီစဉ်ထားပါတယ်။
အမေရိကန်သမ္မတဘရက်အိုဘားမားဟာတရုတ်နိုင်ငံဟန်ချိုးမြို့မှာကျင်းပမယ့်ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20 G20 ထိပ်သီးအစည်းအဝေးနဲ့ဒီလာအိုနိုင်ငံဗီယက်ချင်းမြို့တော်မှာကျင်းပမယ့်အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံနဲ့အရှေ့အာရှထိပ်သီးအစည်းအဝေးကိုတက်ရောက်ဖို့စက်တင်ဘာလ2ရက်နေ့ကနေ10ရက်နေ့အထိအာရှဒေသကိုခီးထွက်ဖို့ရှိပါတယ်။အခုခီးစဉ်ဟာသမ္မတအိုဘားမားအတွက်သူ့ရဲ့သမ္မတတက်တန်းအတွင်း17ချိန်နဲ့နောက်ဆုံးအချိန်မြောက်အာရှခီးစဉ်ဖြစ်မှာပါ။အာရှပစိဖိတ်ဒေသမှာအမေရိကန်အင်အားရှင်ဝင်ချပြန်ပြီးတော့ထိန်းညီရေးမဟာဗျူဟာနဲ့ဒီဒေသနဲ့ပတ်သက်ပြီးသူ့ရဲ့သမိုင်းမှတ်တမ်းတွေဘယ်လိုဖြစ်မယ်ဆိုတာမရေမရာရှိနေချိန်မှာပဲအရေးကြီးကိစ္စရဲ့မျိုးစုံကိုအခုခီးစဉ်အတွင်းသမ္မတအိုဘားမားဆန်ရဖို့ရှိပါတယ်။နိုင်ငံသားရဲ့မူဝါဒပြန်ချိန်ညီရေးဟာအမေရိကန်နိုင်ငံရဲ့အနာဂတ်ဘေးကင်းလုံခြုံရေးနဲ့တာယာဝပြောရေးအတွက်အထူးအရေးကြီးတယ်လို့သမ္မတအိုဘားမားကပြောထားတာပါ။အခုအာရှခီးစဉ်အတွင်းပစိဖိတ်သမုဒ္ဒရာဖြစ်တဲ့မိဖက်ပူပေါင်းဆောင်ရွက်ရေး TPP ကိုအတည်ပြုဖို့သမ္မတအိုဘားမားအနေနဲ့ထပ်ကတလဲလဲအခိုင်အမာပြောမယ်လို့အင်မီရောတာဝန်ရှိသူတွေကပြောပါတယ်။ပစိဖိတ်ရဝင်းကဒီနိုင်ငံ12နိုင်ငံလက်မှတ်ရေးထိုးထားတဲ့ TPP သဘောတူညီချက်ဟာသမ္မတအိုဘားမားချမှတ်တဲ့အာရှဗဟိုပြုမူဝါဒရဲ့စီးပွားရေးဆိုင်ရာအခြေခံအုတ်မြစ်ဖြစ်ပါတယ်။လက်ရှိသမ္မတရွေးကောက်ပွဲဝင်မဲ့ Republican သမ္မတလောင်းဒေါ်နယ်ထရမ့်နဲ့ Democratic Party သမ္မတလောင်း Hillary Clinton တို့ကတော့ TPP ကိုကန့်ကွက်ပြောဆိုထားပါတယ်ရှင်
။ရရုချခံထားရတဲ့ Brazil သမ္မတ Dilma Rousseff ကိုအရေးယူဖို့ကြားနာစစ်ဆေးနေတာမှာဒီကနေ့မနေ့အစောပိုင်းကတော့နှစ်ဖက်ရှိနေတွေအပြီးသက်ရှောက်လဲချက်ပေးကြပါတယ်။ပြီးနောက်မှာတော့ Miss Rousseff ကိုယာရုကဖယ်ရှားပြစ်မလားဆိုတာအထက်လွှတ်တော်မှာမဲခွဲဆုံးဖြတ်မယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်တင်နေမှခင်ပြူထွေးတို့ကြီးညာပေးခဲ့တာပါရှင်။အခုတော့သတင်းဆောင်ပါတွေဘက်ကိုဟိုအလက်ပေးခြင်းပါတယ်အရင်ဆုံးတော့အခုကျင်းပနေတဲ့ပြည်တော်စုငင်းငင်းရေးညီလာခံနဲ့ပတ်သက်ပြီးအမေရိကန်ပြည်တော်စုရဲ့သဘောထားအမြင်ကိုတင်ပြပေးမှာပါဒီကနေ့စတင်ကျင်းပတဲ့27ရာစုပင်လုံပြည်တော်စုငင်းငင်းရေးညီလာခံကိုအမေရိကန်ပြည်တော်စုကကြိုဆိုလိုက်ပါတယ်ဒီညီလာခံဟာရေရှည်တည်မြဲတဲ့ငင်းငင်းရေးတည်ဆောက်နိုင်ဖို့အတွက်အရေးပါတဲ့ဖြစ်စဉ်တစ်ခုဖြစ်ပြီးတော့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်မှာလည်းများစွာအထောက်အကူဖြစ်စေတယ်လို့ပြောဆိုလိုက်တာပါအပြည့်အစုံကိုတော့ဆက်သွယ်မြင်းမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတော်ကိုထည့်အောင်ကတင်ပြပေးမှာပါရှင်
အနဒီအစိုးရတက်လက်ထက်မှာဒေါန်ဆန်းစုကြည်ကိုရင်ကြီးမှုကျင်းပနေတဲ့27ရာစုပင်လုံပြည်ထောင်စုငင်းကြိုင်းညီလာခံကိုဒီကနေ့မှနေပြည်တော်မှာစတင်ကျင်းပနေပြီးတော့အမေရိကန်ပြည်ထောင်စုကလည်းဒီညီလာခံကိုချိုးဆိုလိုက်ပါတယ်။အမျိုးသားပြန်လည်တင်မြင့်ရေးနဲ့စီးလုံးညီညွတ်ရေးတွေအတွက်အားလုံးပါဝင်တဲ့ဆွေးနွေးပွဲတွေကိုလုပ်ဖို့စိတ်အားထက်သန်ကြတဲ့သူအားလုံးကိုအမေရိကန်ပြည်ထောင်စုအနေနဲ့ချီးကျူးလိုကြောင်းဒီကနေ့မှပဲရန်ကုန်မြို့အမေရိကန်တန်ယုံကသတင်းထုတ်ပြန်ပါတယ်။ဒီပြည်တော်စုငင်းချိုင်းညီလာခံဟာနှစ်ပေါင်းများစွာပြည်တွင်းစစ်တံခံခဲ့ရတဲ့မြန်မာနိုင်ငံအတွက်ငင်းချိုင်းရဲ့ရည်ရှိတည်တံ့စေဖို့အထောက်အကူကောင်းတစ်ခုဖြစ်တယ်လို့ရန်ကုန်မြို့အမေရိကန်တန်ယုံပြောခွင့်ရပုဂ္ဂိုလ်ကပြည်ဝေကိုပြောပါရင
် This is an important process towards a lasting peace.And the first step in an inclusive political dialogue that can help transform the country into a more democratic
nation. ဒီနေ့ချင်းပါနေတဲ့27ရာစုပင်လုံပြည်တော်စုငင်းငင်းညီလာခံဟာမြန်မာနိုင်ငံမှာငင်းချိုင်းရည်ရှိတည်မြဲဖို့အတွက်အရေးပါတဲ့ဖြစ်ရပ်တစ်ခုဖြစ်ပါတယ်ပြီးတော့ခိုင်မာတောင်တင်းတဲ့ဒီမိုကရေစီနိုင်ငံအဖြစ်အသွင်ကူးပြောင်းရမှာလဲအထောက်အကူဖြစ်စေပါတယ်။ဒါပြင်မြန်မာလူထုအားလုံးရဲ့ရပိုင်ခွင့်အခွင့်အရေးတွေဒင်းပြစ်ချက်ပြစ်လေးစားလိုက်နာတဲ့အားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲတစ်ခုပေါ်ပေါက်လာဖို့လဲပထမခြေလှမ်းတစ်ခုလို့ဆိုရမှာဖြစ်ပါတယ
်။ဒီကနေ့ငင်းကြိုင်းညီလာခံကိုတနင်္ဂနွေလုံးအစ်စ်အပြစ်ခတ်ရက်စဲရေးသဘောတူစာချုပ် NCA မှာလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေကလက်မှတ်မထိုးထားတဲ့အဖွဲ့တွေကတက်ရောက်ခဲ့ကြပါတယ်။ဒါပေမဲ့လို့မဟာမိတ်လက်နက်ကန်အဖွဲ့၃ဖွဲ့ဖြစ်တဲ့ကိုကန့်လက်နက်ကန်အဖွဲ့တအန်းပလောင်အေအေရခိုင်တက်မရိုအပါအဝင်နာဂအမျိုးသားဆိုရှယ်လစ်ကောင်စီ NSCNK အဖွဲ့တို့ကတော့ဒီညီလာခံကိုတက်ရောက်ခဲ့ခြင်းမရှိပါဘူး။တိုင်းရင်းသားတွေနဲ့ဘာသာရေးမတူကွဲပြားမှုတွေကနေအင်အားတွေနဲ့တအားဆတာဖြစ်ဖို့ခက်ခက်ခဲခဲစူးစမ်းအားထုတ်နေတဲ့မြန်မာနိုင်ငံအနေနဲ့ဒီညီလာခံကိုတက်ရောက်တဲ့သူတွေနဲ့မတက်ရောက်ကြတဲ့လူပုဂ္ဂိုလ်အဖွဲ့စီးရင်းစီကနေဂရိကဝတ်တွေရဖို့လိုအပ်တဲ့ရည်ရှိစင်ခုံးမှုတရက်ကတော့ရှိနေအောင်မှာဖြစ်တဲ့အကြောင်းအမေရိကန်ပြည်ထောင်စုအနေနဲ့သတိပြုမိတယ်လို့ဆိုပါတယ်မြန်မာနိုင်ငံမှာပြည်တွင်းစစ်အာဏာချုပ်ငင်းပြီးရည်ရှိတည်တံ့တဲ့ငြိမ်းချမ်းရေးဖို့အမေရိကန်ပြည်ထောင်စုအနေနဲ့ဆက်လက်ထောက်ခံအားပေးသွားမယ်လို့အမေရိကန်တန်ယုံပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်
The United States will continue to support this process and those who work in good faith, which includes dedication to the articulation and consideration of differing points of view.
မြန်မာနိုင်ငံမှာဒေသခံပြည်သူတွေအားလုံးအကျိုးရလဒ်တွေလုပ်ပိုင်ခွင့်တွေခံစားနိုင်မဲ့ရည်ရှိတည်တံ့တဲ့ငြိမ်းချမ်းရေးရဖို့ပြည်ရွှေစစ်တွေချုပ်ငင်းမှုမတူညီတဲ့ရှုထောင့်ပေါင်းစုံကနေစည်းစွာတွေးခေါ်မှုတွေပြောဆိုဆွေးနွေးကြပြီးဒီအမြင်တွေကိုလည်းထက်သွင်းစဉ်းစားဖို့အားထုတ်တာအပါအဝင်အကောင်းမြင်ဝါဒနဲ့လှုပ်ဆောင်တဲ့သူအားလုံးတွေအမေရိကန်ပြည်ထောင်စုအနေနဲ့ဆက်လက်ထောက်ခံအားပေးသွားမှာဖြစ်ပါတယ်
ဒီကနေ့ဩဂတ်စ်လ31ရက်နေ့မှာစတင်ကျင်းပတဲ့27ရာစုပင်လုံးပြည်ထောင်စုငင်းကြိုင်းညီလာခံကိုနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်လွှတ်တော်ဥက္ကဋ္ဌ2ဦးတမရော်ကာကွယ်ဦးစီးချုပ် NCA မှလက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကိုစောင်းဗိုလ်ချုပ်မှုကြီးမူတူစေဖို့နဲ့လက်မှတ်မထိုးထားတဲ့အဖွဲ့တွေကိုစောင်းဗိုလ်ချုပ်ကြီးအင်ပန်လာ NLD ပါတီရဲ့နိုင်ငံသူရဦးတင်ဦးနဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းနုကအဖွင့်မှစကားပြောကြားခဲ့ပါတယ်ဒီညီလာခံကိုစက်တင်ဘာလ4ရက်နေ့အထိဆက်လက်ကျင်းပတော့မှာဖြစ်ပါတယ်ခင်ဗျာ
ကိုထက်အောင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့စတင်ဖွင့်လှစ်တဲ့ပြည်တော်စုငင်းချင်းရေးညီလာခံကိုတန်တမန်တွေနိုင်ငံတကာအဖွဲ့အစည်းအသီးသီးကအကြီးအကဲတွေနဲ့အတူမြန်မာနိုင်ငံဆန်ရအမေရိကန်တန်မန်ဂျီစကော့မာဆယ်လည်းတက်ရောက်ခဲ့ပါတယ်အမေရိကန်ကမြန်မာငင်းချင်းရေးလုပ်ငန်းစဉ်ကိုလိုအပ်တဲ့ဤပညာကျွမ်းကျင်မှုအကူအညီတွေပေးရင်တွဲဆောင်ဆွေးနွေးအဖြစ်ရှာရေးကိုအပေးတိုက်တွန်းနေကြောင်းဒီအချိန်ခါဟာငြိမ်းချမ်းရေးအတွက်အခွင့်အခါကောင်းဖြစ်တယ်လို့တန်မတ်ဂျီစကော့မန်ဆယ်က VOA နဲ့တီးတဲ့တွဲဆောင်ရမှာပြောဆိုထားတာဖြစ်ပါတယ်ရှင်အခုဆက်လက်ပြီးတော့ဒီငြိမ်းချမ်းရေးညီလာခံတက်ရောက်ခွင့်မရတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့သဘောထားနဲ့နိုင်ငံရေးသုံးသပ်သူတွေရဲ့အမြင်တွေကိုလည်းတင်ပြပေးခြင်းပါတယ်ငင်းငင်းရေးဆွေးနွေးပွဲလုပ်ငန်းစဉ်တွေကိုတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်ဆက်ရေးသဘောတူစာချုပ် NCA မူတိုင်းဆက်လက်လုပ်ကင်သွားဖို့လိုအပ်တဲ့အကြောင်းတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်ကပြောဆိုလိုက်ပါတယ်။ဒါပေမဲ့လည်းငင်းငင်းရေးလုပ်ငန်းစဉ်တွေကိုအကောင့်ထည့်ဖို့ရမှာအခက်အခဲတွေတွေ့နိုင်တယ်လို့အကြက်ခတ်တွေကသုံးသပ်ပါတယ်။ဒီညီလာခံကိုတက်ရောက်ခွင့်ဖိတ်ကြားမခံရတာကြောင့်ငင်းငင်းရေးလုပ်ငန်းစဉ်တွေမှာပါဝင်ဆောင်ရွက်ခွင့်မရဘူးလို့ TNL တောင်းပလောင်တပ်ဖွဲ့ကပြောပါတယ်။ဒီအကြောင်းကိုတော့ကိုအောင်ကတင်ပြထားပါတယ်ရှင်။
27ရာစုပင်လုံးပြည်တော်စုငင်းငင်းညီလာခံကိုနေပြည်တော်ကပြည်ပဆိုင်ရာ convention center အမှတ်နဲ့မှာဒီကနေ့မနက်ပိုင်းကစတင်ကျင်းပတာမှာတမရကကွေဦးစီးချုပ်ပို့ချုံမှုကြီးမင်းအောင်လိုင်လည်းအဖွင့်အမှာစကားတက်ရောက်ပြောကြားခဲ့ပါတယ်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစေသဘောတူစာချုပ် NCA မူကိုအခြေခံပြီး27ရာစုပင်လုံးပြည်တော်စုငင်းငင်းညီလာခံနဲ့နောင်ကျပမဲ့အစည်းအဝေးတွေရဲ့အမူအဖြစ်ဆက်လက်ထားရှိသွားဖို့လိုအပ်ကြောင်းပြောဆိုပါရတယ်။ဒါ့အပြင်လည်းငင်းငင်းလုပ်ငန်းရှင်တွေကိုအကောင့်တွေဖော်ရမှာအခက်အခဲတွေရှိနေကြောင်းညီလာခံတယောက်သူတူဖြစ်တဲ့မြန်မာနိုင်ငံမဟာဗျူဟာနဲ့မူဝါဒရေးရာ Institute အဖွဲ့ရဲ့ညွှန်ကြားရေးမှူးဦးအောင်သူငိမ့်ကအခုလိုပြောပါရတယ်
။ဒီနေ့ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ပြောတဲ့မိကုံးပေါ့နော်။ဆိုတော့အဲ့ဒါကဟိုကောင်းတဲ့မိကုံးနဲ့မှပါတယ်လို့ကျွန်တော်သုံးသပ်ချင်တယ်။ကျွန်တော်ကလည်းအလုံးအားစိတ်ကောင်းစေတနာထားကြဖို့ဟိုစိတ်ရှည်ကြဖို့ကြီးခံကြဖို့ဓာတ်တူတူဆက်ဆံကြဖို့ဒါအဖွဲ့စည်းတော်တော်များများပြောပါတယ်ဆိုတော့ဒါပေမဲ့လည်းနှစ်60ကျော်ငြိမ်းချမ်းရေးပြဿနာပေါ့ဗျာလွယ်လွယ်နဲ့တော့ဟိုဖြေရှင်းနိုင်အောင်မယ်လို့တော့ကျွန်တော်မချင်သေးဘူးခင်ဗျာ
ပြည်သူလူထုအကျိုးစီးပွားကိုရှေ့ရှုပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုအမြန်ဆုံးကောင်းထည့်ပေါ်သွားဖို့လေပို့ချုံမှုကြီးမင်းအောင်လိုင်ကအကြံပြုပါတယ်ဆယ်စုနှစ်တွင်နဲ့ချီးပြီးဖြစ်ပွားခဲ့တဲ့စစ်ပွဲတွေရဲ့ဆိုးကျိုးတွေကိုတိုက်ရိုက်ခံစားရသူတွေဟာတမရော်သားတွေနဲ့တိုင်းရင်းသားလက်နက်ကိုင်ညီနောင်တားချင်းတွေပဲဖြစ်တယ်လို့သူကပြောပါတယ်ဒီကနေ့ကျင်းပတဲ့ညီလာခံနဲ့ပတ်သက်လို့တိုင်းရင်းသားအဖွဲ့တွေအနေနဲ့ရလက်ကောင်းတွေထွက်ပေါ်လိမ့်မယ်လို့မျှော်လင့်ထားကြောင်းကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာဒူးကြာကပြောပါတယ
်အရှင်းဆက်ပြောမှာဒီတော်ကိုညီငယ်ညီလာခံမစတဲ့ပင်လုံးဒီစားတော့ဆက်သွားမယ်ဆက်သွားနိုင်ရစနစ်ပေါ်ဆက်လက်လို့ဆောင်သွားဖို့အခြေခံဖြစ်တယ်လို့မြင်တယ်
ဒါမှမဟုတ်ဒီကနေ့ကျင်းပတဲ့ညီလာခံကိုတော့လက်နက်ကန်တိုင်းရင်းသားအဖွဲ့တွေဖြစ်တဲ့ရခိုင်မျိုးသားတက်မရော့ကိုကန့်နဲ့ TNLA တအောင်ပလောင်အဖွဲ့တွေကတော့ညီလာခံတက်ရောက်ခွင့်မရကြပါဘူး။ငင်းငယ်လုပ်ငန်းစဉ်တွေမှာပါဝင်ခွင့်မရတဲ့အပေါ် TNLA ပြင်ကြားရေးတာဝန်ခံမိုင်းအကျော်ကအခုလိုပြောပါရယ်
။ကျွန်တော်ရစံတာကတော့ကျွန်တော်တက်ချင်တယ်ဒီဆွေးနွေးချင်တယ်ဒီကနေတော့အတိုင်းသားအရေးဒီလိုအရေးကိုဒီကနေကဖြေရှင်းနိုင်ဖို့အစီအစဉ်တစ်ခုညီလာခံတစ်ခုဖြစ်ဖို့ကျွန်တော်ကမျှော်လင့်တယ်အဲကျွန်တော်ဝင်မပါရတဲ့အတွက်တော့ကျွန်တော်ဘာမှဆောင်းဆောင်လို့ခွေးရမရှိဘူးပေါ့
27ရာစုပင်လုံးညီလာခံဖွံ့ဖွဲ့အခမ်းအနားမှာကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်အပါအဝင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့တိုင်းရင်းသားကောင်းဆောင်အချို့တက်ရောက်မင်ကွန်းပြောကြားပြီးလက်နက်ကင်ပြည်ပခါတွေကိုအဆုံးသတ်ဖို့ကြိုးပမ်းသွားမယ်အကြောင်းပြောကြားခဲ့ပါတယ်ခင်ဗျာ
ကိုအောင်စူးစီတင်ပြခဲ့တာဖြစ်ပါတယ်တစ်ဆက်ထဲမှာပဲအခုကျင်းပနေတဲ့ပင်လုံးညီလာခံကနေဘာတွေမျှော်လင့်လို့ရနိုင်မလဲဆိုတဲ့သဘောထားအမြင်တွေကိုလည်းတင်ပြခြင်းပါတယ်တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနိုင်ငံရေးပါတီတွေနဲ့အစိုးရကြားအခြေအတင်တွဲဆောင်ညှိနှိုင်းမှုတွေနဲ့အခက်အခဲတွေကြားကနေဒီကနေ့စတင်ကျင်းပတဲ့27ရာစုပြည်တော်စုငြိမ်းချမ်းရေးပင်လုံးညီလာခံနဲ့ပတ်သက်လို့ဝေဖန်တာတချို့ရှိပေမဲ့လည်းအများစုကတော့ငြိမ်းချမ်းရေးအတွက်အလားအလာကောင်းတဲ့အစပျိုးခြေလှမ်းဖြစ်တယ်လို့ပြောဆိုကြပါတယ်။ငြိမ်းချမ်းရေးနဲ့တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးအတွက်ဒီညီလာခံကနေဘလို့မျှော်လင့်ချက်တွေရှိနေပါသလဲ။တိုင်းရင်းသားတချို့ရဲ့မျှော်လင့်ချက်တွေကိုမှတ်ခင်ဖြူထွေးကစူးစီးတင်ပြထားပါတယ်ရှင်။
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုယ်တိုင်ကြီးမှုချင်းပါပြီးကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းနဲ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်တို့ပါတက်ရောက်နေတဲ့ဒီကနေ့စတင်ကျင်းပတဲ့27ရာစုပြည်ထောင်စုငြိမ်းချမ်းရေးပင်လုံးညီလာခံကနေတိုင်းပြည်ငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်အလားအလာကောင်းတွေစောင့်ခြင်းပေးနိုင်ဖို့ညီလာခံတက်ရောက်သူအများစုကမျှော်လင့်နေပါတယ် အလုကညီငယ်ရေးကိုလူလာနေကြတာကြောင့်အောင်မြင်တဲ့ညီလာခံတရားဖြစ်ဖို့မျှော်လင့်တဲ့အကြောင်းပြည်တော်စုညီငယ်ရေးညီလာခံဖြစ်မြောက်ရေးစီစဉ်သူတူဖြစ်တဲ့ပို့ဥစာပီနဲ့ရင်ကျေးမှုအဖွဲ့ကခွန်တန်းမြင့်ကပြောပါရစေ
။ကျွန်တော်တို့မျှော်လင့်တာပေါ့ဒီညီငယ်ညီလာခံကတော့အောင်မြင်တဲ့လည်းဟိုဖြစ်သွားမှာပါ။နော်ပြည်သူကလည်းစိတ်ဝင်စားတယ်။ကဘာလည်းစိတ်ဝင်စားတယ်။နော်ကျွန်တော်မြင်တာပေါ့နော်အခုကတနင်္ဂနွေလို့တိုင်းတာမှာရှိတဲ့ပြည်သူလူထုကလည်းညီငယ်ညင်တယ်နော်ကဘာလည်းစိတ်ဝင်စားတယ်ဆိုတော့ဒါကဘယ်လိုပဲဖြစ်မလွဲမသွေတော့အောင်မြင်မှာလို့ကျွန်တော်အဲ့လိုပဲယုံကြည်ပါတယ်နော
်မြန်မာနိုင်ငံမှာလူအသက်တွေထောင်ထဲချီသိဆုံးကြရပြီဖြစ်တဲ့ဆယ်စုနှစ်တွေနဲ့ချီဖြစ်ပွားနေတဲ့လက်နက်ကိုင်ပြိပက္ခတွေအဆုံးသက်ရေရွယ်ပြီးနေပြည်တော်မှာချင်းပါနေတဲ့27ရာစုပင်လုံညီလာခံကိုတိုင်းရင်းသားလူမျိုးပေါင်းစုံကကိုယ်စားလှယ်တွေရာနဲ့ချီထားရောက်နေကြတာပါ
ဟုတ်ကဲ့ပထမဆုံးအနေနဲ့တော့ပြည်သူတွေရလုံခြုံမှုရှိလာမယ်နောက်ပြီးတော့မှလွတ်လွတ်လပ်လပ်သွားလာနိုင်မယ်ပြီးတဲ့အခါမှာဒါငိမ့်ချမ်းရဲရရင်တော့ဒါစီးပွားရဲရောဖွံ့ဖြိုးတိုးတက်ရဲပါအလိုလိုဖြစ်လာမှာဖြစ်တဲ့အတွက်ကြောင့်အဓိကအနေနဲ့တော့ငိမ့်ချမ်းရဲအဓိကပြီးမှပဲဒီဖွံ့ဖြိုးတိုးတက်မှုကတော့အနောက်ကနေလိုက်လာမယ်အဲ့တော့ဒီပြည်သူလူထုတွေရဲ့အားလုံးရဲ့ငိမ့်ချမ်းမှုနဲ့ဖွံ့ဖြိုးတိုးတက်မှုကိုလူမှုဘဝမြင့်တင်မှုကိုတော့အရမ်းမျောလင့်ပါရဲ
့27ရာစုပြည်တော်စုငြိမ်းချမ်းရေးပင်လုံညီလာခံဖြစ်မြောက်ရေးစစ်စင်သူတို့ဦးဖြစ်တဲ့ချေတိုင်းသူတော်ချင်းချင်းပြောသွားတာပါမြမဆူရတဲ့လက်ထက်မှာပထမဆုံးချိန်ချင်းပါတဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံဟာငြိမ်းချမ်းရေးအတွက်အလားအလာကောင်းတဲ့ပထမအဆင့်ခြေလှမ်းဖြစ်တယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကင်မွန်ကလည်းပြောဆိုထားတာပါလာမယ့်9ရက်အတွင်းဆွေးနွေးမှုတွေကနေငြိမ်းချမ်းရေးအတွက်ဘယ်လိုရလဒ်ကောင်းတွေထွက်ပေါ်လာမလဲဆိုတာကတော့ပြည်တွင်းပြည်ပကစိတ်ဝင်စားစောင့်ကြည့်နေကြပါတယ်ရှင်
မကင်ပြွေတင်ပြပေးခဲ့တာဖြစ်ပါရဲ့ရှင်။ဒီငိမ့်ငိမ့်ရင်းညီလာခံတင်းပနေတဲ့တစ်ချိန်တည်းမှာပဲကရင်ပြည်နယ်ဘက်မှာတိုက်ပွဲပြုပခတွေဖြစ်ပွားနေစေဆိုတာကိုလည်းတင်ပြပေးခြင်းပါတယ်။ပြည်တော်စုငိမ့်ငိမ့်ရင်းညီလာခံ27ရာစုပင်လုံကိုတင်းပနေတဲ့တစ်ချိန်တည်းမှာပဲကရင်ပြည်နယ်အတွင်းမှာတော့ကရင်လက်နက်ကိုင်တပ်ဖွဲ့တွေကြားမှာတိုက်ပွဲတွေဖြစ်ပွားနေပါတယ်။ DKBA ခေါင်းဆောင်တူဖြစ်တဲ့ဘူနာမကြာလှုပ်ကြံခံရတဲ့အကြောင်းနဲ့ပတ်သက်ပြီးတော့တိုက်ပွဲဖြစ်ပွားခဲ့တာဖြစ်ပါတယ်။ဒီအခြေအနေတွေကိုတော့ဒီ VOA ထိုင်းခြေစိုက်သတင်းတော့နိုင်ကွန်းအိမ်ကပြောပြပေးမှာပါရှင်။
ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ကောင်းမှုဒေသတွင်းမှာသူ့ဘူမှုကြီးစောဆန်းအောင်ဦးစီးတဲ့ TGBA တပ်ဖွဲ့တွေနဲ့ကရင်နယ်ခြားစောက်တပ် PGF ဖွဲ့တို့ကြားမနေ့ကတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့တယ်လို့သူ့ဘူမှုကြီးစောဆန်းအောင်ကအခုလိုပြောပါရတယ်။
တိုက်ပွဲတော့မနေ့ဆန်းနယ်ကနေတော့ပြဿနာဖြစ်လို့ပြဿနာကလည်းတနင်္ဂနွေတော့ဖြစ်တယ်ပြည်နယ်ကတနင်္ဂနွေကိုဆက်ပွားရတယ်။နောက်ဆက်ပွားပြီးတော့နောက်တစ်ခါဖတ်ဖြစ်လို့အဲ့ဒါဆိုးပြီးဆိုတဲ့နေရာမှာဖတ်ဖြစ်တယ်။ဟိုကျွန်တော်ကြားဖြစ်တဲ့တတိယဆိုရင်အလောင်းဖြစ်လို့ပြန်တွေ့ရလို့ရှိတယ်ပေါ့။အလောင်းဖြစ်လို့နားမကျပါတလောင်းပေါ့။ဒါနဲ့ကျွန်တော်တို့လူရတဲ့ပြဿနာပေါ်မှာအကြံပြောင်းမှမရဘူး။
ဒီလိုတိုက်ပွဲဖြစ်ပွားလာတဲ့အကြောင်းရင်းကတော့ DKP ခေါင်းဆောင်သူဖြစ်တဲ့ဘူမှုနာမကျတေဆိုးမှုနဲ့သက်ဆိုင်နေပါတယ်။ဩဂုတ်လ29ရက်နေ့က DKP အဖွဲ့ကဘူမှုနာမကျဟာ၎င်းတို့ထိန်းသိမ်းထားတဲ့စင်နမားကနေလှုပ်ကြောင်ဆက်ပြချင်းခံခဲ့ရပါတယ်။ဒီအခြေအနေကိုတော့သူ့ဘူမှုကြီးစောဆန်းအောင်ကအခုလိုပြောပါတယ
်။25ရက်နေ့မှာဘူမှုနာမကျအခုဒီဖိုးကိုဒီကတက်ကဖမ်းရတယ်။ပြစ်ပေးတယ်၊တက်ကဆင်းနေရဒီဝါနဲ့တအားလိုက်တယ်။အဲ့တော့ဦးတော်စင်နမားကပြစ်ပတ်တက်လိုက်တယ်။ဒီပြစ်ကတော့ဘောလေစင်နမားခေါ်ခဲ့မှာ9ရက်9ရက်ဟာ10ရက်ဟာဒီပြန်ဆက်တော့ခေါ်ရတဲ့စင်နမားကဒီကတက်ကစင်နေနေပါတယ်။ဒီကစင်နေရလဲတော့ကံနေပေါ့လေသူခုတ်ပြလိုက်တယ်သူတို့တက်တယောက်ပါတယ်ရေတော့ခတ်ခိုင်းတယ်သူတို့ကလည်းကင်းစီကင်းဆိုတော့ရေတော့တနမယူပါဘူးတနမယူတော့ရေတော့ခတ်တဲ့ချိန်မှာအဲ့မှာစင်နမားဓာတ်ခုတ်တယ
်ဘူမှုနာမကျအနေနဲ့စင်နမားတွေကိုဖမ်းဆီးပြီးငွေသိန်း900တောင်းခံရကနေအခုလိုလှုပ်ချန်ခံရတယ်လို့လဲသတင်းတွေပေါ်ထွက်နေပါတယ်ဘူနာမကျရဲ့အကူတော်ဆက်သူကိုကရင်နယ်ခြားစောက်တပ်ကနေဖမ်းဆီးသွားရကနေအစပြုပြီးတော့နယ်ခြားစောက်တပ်တွေရဲ့တိတ်ခုတ်လုပ်ငန်းခွင်ကိုပိတ်ပင်ရကနေဘူမှုနာမကျဟာ၎င်းထိန်းသိမ်းထားတဲ့စင်ထိန်းတွေရဲ့လှုပ်ရှားခြင်းကိုခံခဲ့ရတယ်လို့သူ့ဘူမှုကြီးစောဆန်းအောင်ကပြောပါတယ်တည်ဆုံးသွားတဲ့ဘူမှုနာမကျရဲ့အလောင်းကိုလက်ရောက်ယူစဉ်မှာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့တယ်လို့နယ်ခြားစောက်တပ် PGF တစ်တုံညာတစ်ခွန်တိုက်ရင်ဒူရင်မှုစောကြော်တော်ကခုလိုပြောပါတယ်
ကြည့်စင်ရနာမကြကစီရမတာတော့နာမကြလောက်ကိုဒီဘက်ကိုပြကြည့်တာဘူးပါသူတို့အဲ့လိုမျိုးတွားကြုံမှာသူတို့ကအဲ့ဒါသုံးစနစ်မှာအဲ့ဒါသူတို့အဖွဲ့ကိုလာပြစ်တာ
ဒီလိုဖြစ်ပွားတဲ့တိုက်ပွဲမှာနေကြာစောက်တပ် PGF ဘက်ကထိခိုက်မှုရှိတယ်လို့ DGB ဘက်ကပြောဆိုပေမဲ့လည်းအတိပြုချက်တော့မရရှိခဲ့ပါဘူးသူ့ဘူမှုကြီးစောဆန်းအောင်ဦးစီးတဲ့ DGB အဖွဲ့ဟာအပြစ်ခံရစေးရေးသဘောတူစာချုပ် NCA လက်မှတ်ရေးသူသားတဲ့ဒီမိုကရေစီအကျိုးပြုကိရတ္တမတော် DGB ကနေနှုတ်ထွက်ထားတဲ့ခေါင်းဆောင်ဟောင်းသူနဲ့စူးစီးပြီးအစ်စ်ပြန်လဲဖွဲ့စည်းထားတဲ့အဖွဲ့ဖြစ်တယ်လို့ကရင်ပြည်နယ်တွင်းမှာကရင်နယ်ခြားစောက်တပ်နဲ့မြန်မာတပ်မတော်တို့ကြားမှာတိုက်ပွဲတွေအများအားလွှလို့ဖြစ်ပွားနေခဲ့ပါတယ်။ပြီးကြတဲ့ဩဂုတ်လ၄ရက်နေ့မှာကော့ကရိတ်မြို့နယ်တွင်ကော့နွေးနဲ့တရံကူးကြီးရကြားမှာကရင်နယ်ခြားစောက်တပ် PGF အဖွဲ့နဲ့DGB ကရင်လက်နက်ကိုင်ဖွဲ့တို့ဖြစ်ပွားတဲ့တိုက်ပွဲတွင်တရံကူးကြီးရသား၄ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့
ပြည်ရဲ့2019ခုနှစ်ဇူလိုင်လပိုင်းမှာဖြစ်ပွားခဲ့တဲ့တီဂီဘီနဲ့အစိုးရတပ်မတော်တို့ကြားတိုက်ပွဲကြောင့်ကော့ဂရိတ်မြို့နယ်ဒေသခံကျေးရွာသားတထောင်နီးပါးဟာစစ်ဘေးတင်းရှောင်နေရတဲ့ဖြစ်စဉ်တွေလည်းရှိခဲ့ပါတယ်။ခရင်ပြည်နယ်မြောက်ဒီကော့ဂရိတ်ကာလဟောင်းနဲ့အာရှလမ်းမတက်တို့ကိုပြန်လည်ထိန်းချုပ်နိုင်ရေးအတွက်မြန်မာတပ်မတော်နဲ့နေကြာစောက်တပ်ပြည်ကြီးတို့ပူးပေါင်းပ
ွဲ့စည်းတွေတွေ့ဆုံကြတဲ့အကြောင်းကိုတင်ပြပေးပါမယ်။မြန်မာနိုင်ငံအရေးဟာကုလသမဂ္ဂအတွက်အရေးပါနေစေဖြစ်တာမို့အစိုးရတင်းနဲ့ရောအရက်ဖက်အဖွဲ့အစည်းနဲ့ပါပူးပေါင်းဆောင်ရွက်မှုတွေလုပ်သွားမယ်လို့ကုလသမဂ္ဂအတွင်းမှူးချုပ် Mr. Ban Ki-moon ကဒီကနေ့မနေ့ပိုင်းကအရက်ဖက်အဖွဲ့အစည်းတွေနဲ့တွေ့ဆုံချင်းမှာပြောဆိုသွားပါတယ်။မြန်မာပြည်ရဲ့လူခွင့်ရေးအခြေအနေနဲ့ပတ်သက်လို့လည်းအရက်ဖက်အဖွဲ့အစည်းတွေဘက်ကတင်ပြဆွေးနွေးခဲ့ကြပါတယ်။ဒီသတင်းပြည်စုံကိုတော့ VOA သတင်းတောင်မမမြင့်ခိုင်ကသတင်းပေးပို့ထားပါတယ်ရှင်။
မြန်မာပြည်ကိုရောက်ရှိနေတဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ် Mr. Ban Ki-moon နဲ့မြန်မာပြည်ကလူခွင့်ရေးလှုပ်ရှားသူ73ဦးတို့ဟာဒီကနေ့ဩဂတ်လ31ရက်နေ့နေပြည်တော်မှာတွေ့ဆုံခဲ့ပြီးလက်ရှိမြန်မာပြည်ရဲ့လူခွင့်ရေးအခြေအနေတွေကိုဗတ်ပေါင်းစုံကဆွေးနွေးခဲ့ကြပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ် Mr. Ban Ki-moon အနေနဲ့လက်တွေ့မြေပြင်အခြေအနေမှာဖြစ်နေတဲ့လူခွင့်ရေးအခြေအနေတွေကိုပိုပြီးနားလည်သွားသလိုမြန်မာပြည်ရေးနဲ့ပတ်သက်လို့အစိုးရတင်နေရောအရက်ဖက်အဖွဲ့အစည်းတွေနဲ့ပါပူးပေါင်းဆောင်ရွက်သွားမယ်အကြောင်းပြောဆိုသွားတယ်လို့Equality မြန်မာအဖွဲ့ကဥအောင်မျိုးမင်းကပြောပါတယ
်အခုချိန်မှာအစိုးရတစ်ကကျွန်တော်တို့လှုပ်ဆောင်မှုတွေရှိတယ်လူတွေမှာမျှော်လင့်ချက်အရန်ကြီးတယ်အဲ့ဒီချိန်မှာလုံနိုင်မှုအတွက်တက်နိုင်သမျှနီလန်းပေါင်းစုံကိုကျွန်တော်တို့ကုလသမဂ္ဂကနေပံ့ပိုးသွားသလိုအရက်ဖက်လူမှုဖွဲ့စည်းရဲ့အခန်းကဏ္ဍအရေးကြီးတဲ့အကြောင်းသဘောပေါက်တယ်ကျွန်တော်တို့ရဲ့ဆန္ဒတွေကျွန်တော်တို့ရဲ့လှုပ်ဆောင်ခြင်းတဲ့ချက်တွေကျွန်တော်တို့ပူးပေါင်းနိုင်မယ့်နည်းကိုလည်းကုလသမဂ္ဂအမြင်နဲ့ပြပါတယ်လှုပ်ဆောင်မယ်လို့ပြောပါတယ်မြန်မာနိုင်ငံရေးဟာကုလသမဂ္ဂရဲ့လက်ရှိလှုပ်ဆောင်နေသောအရေးပါတော့အရေးတည်ယူလောက်ဆောင်မဲ့စည်းရုံးထဲမှာဆက်လက်ရှိနေတော့မယ်လို့တင်ပြသွားပါတ
ယ်။ကုလသမဂ္ဂရဲ့လူခွင့်ရေးဆိုင်ရာမဟာမင်းကြီးယုံကိုမြန်မာပြည်မှာဖွင့်လှစ်နိုင်ဖို့ Mr. Ban Ki-moon အနေနဲ့တင်ပြသွားမယ်လို့ပြောဆိုသွားကြောင်းဦးအောင်မျိုးမင်းကပြောပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ် Mr. Ban Ki-moon ဟာလူခွင့်ရေးလှုပ်ရှားသူတွေနဲ့တနားကြာတွေ့ဆုံခဲ့ပြီးအရက်ဖက်ဖွဲ့စည်းတွေဘက်ကမြေယာကိစ္စအပအဝင်စစ်ဘေးရှောင်ဒုက္ခသည်တွေအရေးကလေးတငယ်နဲ့အမျိုးသမီးအခွင့်အရေးချိုးဖောက်မှုစတာတွေကိုဆွေးနွေးခဲ့ကြပါတယ်။Mr. Ban Ki-moon နဲ့တွေ့ဆုံမှုမှာပါဝင်ခဲ့တဲ့နိုင်ငံရေးကျင်းသားများကုညီဆောင်ရှောက်ရေးအသင်း AAPP ကကိုဘိုကြီးကသူ့ရဲ့ဆွေးနွေးတင်ပြမှုနဲ့ပတ်သက်လို့အခုလိုပြောပါတယ
်ကျွန်တော်တို့တွေ့တာကအားလုံးသုံးဖွဲ့ပေါ့နော်ရက်ဖက်အဖွဲ့စီတွေပေါ့အဲ့ဒီမှာကျွန်တော်ကတော့နိုင်ငံရေးကျင်းသားကိစ္စပြောတယ်နောက်နှိမ့်ဆက်ညီမမှုဆိုင်ရာကိစ္စတွေပြောတယ်နောက်ကျင်းတော်သူ့ရင်ပြောင်းလဲဖို့လိုတဲ့ကိစ္စကျွန်တော်အချက်သုံးချက်ကိုတင်ပြပါတယ်မြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုကိစ္စတွေကတော့သူကျွန်တော်တို့ဘက်ကိုသူကြားသိသွားတယ်ပေါ့နော်ဘာဖြစ်လို့လဲဆိုတော့73ဖွဲ့ထဲမှာကျွန်တော်တို့issue ပေါင်းစုံပေါ့နော်လူခွင့်ရေးချိုးဖောက်မှုဆိုင်ရာကိစ္စတော်တော်များများကိုကျွန်တော်တို့ပြောပြကြပါရစေ
။ကုလသမဂ္ဂအတွင်းရေးမှူးချုပ်နဲ့တွေ့ဆုံရမှာငင်းချင်းရေးလုပ်ငန်းစဉ်အောင်မြင်ဖို့အတွက်တိုက်တွန်းပေးဖို့အဓိကတင်ပြခဲ့တယ်လို့ငင်းဖောင်ဒေးရှင်းကသခုံနန်းရော်ကပြောပါရစ
ေ။27တာစုပင်လုံးညီလာခံမှာဆုံးဖြတ်ချက်တိုင်းဟာအားလုံးလုံဆောင်ချက်အားလုံးဟာဦးတွဲဆိုတဲ့သဘောတရားကိုအမြဲတမ်းမပြတ်စုခံထားဖို့လိုအပ်တယ်။သူရကသူက institution ကြီးတယ်၊တရားမဝင်အဖွဲ့ကြီးလည်းဖြစ်တယ်။အဲ့တော့သူ့မှာကဌာနပေါင်းစုံနဲ့ဒါကကောင်းကောင်းနဲ့ငွေကြေးတောင်းတင်းနဲ့လုပ်နိုင်တာဖြစ်တဲ့အတွက်နေရာတစ်ခါမှာဆိုရကကြီးပဲကုန်ခက်ဖြစ်ထားပါမယ်ဆိုရင်တန်တဲ့အဖွဲ့တွေကအောင်တီအောင်တက်နဲ့နေရတဲ့အချိန်မျိုးဆိုရင်ဒီဟာကရေရှည်သွားရမယ့်ချိန်မှာစီမပြေနိုင်ဘူး။ဒါကြောင့်ဘာလေးပဲလုပ်လို့ပူတွဲလုပ်တယ်ဆိုတဲ့အတန်တန်ကိုအများရန်လက်ကင်ထားနိုင်ဖို့ပြန်လဲ encourage လုပ်ပေးပါလို့ကျွန်တော်ဒီသုံးချက်ကိုပြောဖြစ်ပါတယ်
။ကုလသမဂ္ဂအတွင်းရေးမှူးချုပ် Mr. Ban Ki-moon ဟာဒီကနေ့ August 31ရက်နေ့မှာကျင်းပပြုလုပ်တဲ့27ရာစုပင်လုံညီလာခံကိုတက်ရောက်ဖို့မြန်မာပြည်ကိုရောက်ရှိလာခဲ့တာဖြစ်ပြီးသမ္မတဦးထင်ကျော်နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တို့နဲ့လည်းတွေ့ဆုံခဲ့ပါရဲ့ရှင်
။မမမြင့်ခိုင်တဲ့တင်ပြပို့ခဲ့တာဖြစ်ပါရဲ့ရှင်။ကျမတို့အခုထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်ပြီး VOA ကိုအင်တာနက်ကနေဝေဖန်အကြံပေးစာတွေပေးပို့လို့တဲ့ဒေါ်ရရှင်တွေနားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင်တော့ VOA ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါရဲ့။စာတိုက်ကနေဆက်သွယ်လို့ရင်တော့ VOA American အသံမြန်မာပိုင်းအစီအစဉ်စာတိုက်တက်တာမှ855ဘူစာရိုက်ကြီးဟင်ကုံမျိုးဖြစ်ပါတယ်ဖုန်းနဲ့တိုက်ရိုက်ဆက်သွယ်လို့သူတွေအတွက်ကတော့ဖုန်းနံပါတ်က1-2-3-2-9-9-4ကိုခေါ်ဆိုနိုင်ပါတယ်ကျမတို့ရဲ့ fax နံပါတ်ကတော့1-2-3-2-3-8-9-9-9ဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နိုင်ကနေ9နိုင်အထိတစ်ချိန်နေ့လယ်12နိုင်ကနေနေ့ခင်း1နိုင်အထိတစ်ချိန်ဖြစ်ပါတယ် ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းည9နာရီကနေ10နာရီထိထုတ်လွှင့်နေတဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနာရီဝက်အစီအစဉ်မှာနားဆင်ရမှာကတော့မြန်မာမီဒီယာမြင်ကွင်းနဲ့ဥကြောစံသာရဲ့မြန်မာအရေးသုံးသပ်ချက်အပြင်တစ်ပတ်အတွင်းအားကစားသတင်းတွေကိုလည်းနားဆင်ကြရမှာပါ။မြန်မာအရေးသုံးသပ်ချက်မှာနားဆင်ကြရမှာကတော့
ဘာအမခံချက်မှမရှိသေးတဲ့အချိန်မျိုးမှာကျွန်တော်တို့အနေနဲ့ကတော့ကျွန်တော်တို့ရဲ့ယုံကြည်ချက်ကျွန်တော်တို့ရဲ့အမျိုးသားရပိုင်ခွင့်တွေတိုက်ပွဲဝင်နေတဲ့ဥစ္စာကိုဟိုဆွန့်လပ်ပါမယ်ဆိုတော့
ရခိုင်တပ်မတော်အေးအေးပြောခွင့်ရခိုင်ဒုက္ခပြောသွားတာပါအပြည့်စုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်အခုအရင်ဆုံးတော့အပတ်စဉ်ကဏ္ဍဖြစ်တဲ့မြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုတင်ဆက်ပေးပါမယ်ဒီတစ်ပတ်မှာတော့ငလင်တန်ကြောင့်ပြိုပြက်ခဲ့တဲ့ဗကံဖျားတို့ရဲ့အခြေအနေမြင်ကွင်း27ရာစုပင်လုံညီလာခံနဲ့ပတ်သက်တဲ့ပြောဆိုသံတွေနဲ့တပတ်တာသတင်းတွေရဲ့မြင်ကွင်းသုံးသပ်ချက်တွေကိုတင်ပြပေးသွားမှာပါမအိမ်ခိုင်ဦးတင်ပြထားတာကိုဦးဆံမိုးဝေကအခုညင်တင်ဆက်ထားပါတယ်ရှင
်မြမပြည်အလဲပိုင်း6မြို့နာကိုပို့ပြုတ်ပြီးတော့လှုပ်ခဲ့တဲ့အင်အား6.8 register scale အဆင့်ရှိတဲ့အင်အားပြင်းမြင်ကွင်းကြောင့်ရန်ကုန်မြို့မှာသာမကပကံမာရှိတဲ့ရှီဟောင်ဖျားစည်သည်400နီးပါးကိုထိခိုက်ပျက်စီးမှုတွေဖြစ်စေခဲ့ပါတယ်။တနင်္ဂနွေလုံးအနေနဲ့ဇေဒီပထိုးပျက်စီးမှု400ကျော်ရှိတယ်ဆိုပေမဲ့အဓိကထိခိုက်တာကတော့ပကံရှီဟောင်ဖျားစည်သည်ပထိုးတွေဖြစ်တဲ့အတွက်ပြည်သူအများစိတ်ထိခိုက်ခဲ့ကြရပါတယ်။နှစ်ပေါင်း1000ကျော်တက်တန်းနီးပါးရှိတဲ့ရှီဟောင်သမိုင်းဝင်ဖျားတွေကိုအစိုးရကယူနက်စကိုနဲ့ပူးပေါင်းပြီးပြန်လည်ထိန်းသိမ်းဖို့စနစ်တကျရှိကြဖို့အွန်လိုင်းလူမှုကွန်ရက်တွေပေါ်မှာတိုက်တွန်းပြောဆိုနေကြပါတယ်။အခုချိန်မှာမိုးရင်းကာလဖြစ်တာကြောင့်လေတန်းမိုးတန်းကာကွယ်ဖို့အပျက်စီးတွေပေါ်ကိုအမိုးကာတွေမိုးပေးဖို့အတွက်ပြင်ဆင်နေကြပါတယ်။ဗကံကနာမည်ကြီးဖျားတွေမှာလုံခြုံရေးချထားနိုင်ပေမဲ့တချို့ဖျားတွေမှာတော့လုံခြုံရေးအားနည်းနေတာတွေတွေ့ရတယ်လို့ဗကံကိုရောက်ရှိနေသူပညာရှင်တချို့ကဆိုပါတယ်။ဗကံဖျားတွေရဲ့ပျက်စီးမှုနဲ့လက်ရှိအခြေအနေကိုဗကံမှာရောက်ရှိနေတဲ့ပြီးသူကပညာရှင်ကိုစီသူမြင့်ဆွေကအခုလိုပြောပြပါတယ်။
တော့ကပြုတ်ပြုတ်ပြုံးသွားအောင်ဖြစ်သွားတဲ့အနေထားတော့မရှိဘူးကန်ကောင်းသွားတာပေါ့နော်ဒါပေမဲ့တချို့ဟာတွေကကျတော့အန္တရာယ်ရှိလောက်အောင်ထိခိုက်သွားတာရှိတယ်။တကယ်လို့ခွဲပြီးနည်းနည်းကြည့်တော့အရန်အရေးကြီးတဲ့ဟာတွေပေါ့ဥမာအပြင်ဆူလာမနီတို့ဒီလိုမင်းတို့အပ်ပင်ညူတို့လိုအဲ့လိုမျိုးအဆောက်အဦလည်းကြီးတယ်ကောက်ချော်ရလင်းလည်းအရေးကြီးတယ်အဲ့အဲ့လိုဟာမျိုးတွေကကက်တဂိုရီတစ်မျိုးပေါ့နော်အဲ့အလဲအလတ်စားတွေရတယ်မင်းတို့အသေးအဖွဲထိရတယ်ဒီလိုတွေကတော့အဲ့လိုရှေးဟောင်းရှေးဟောင်းတွေတနာဟိုဟာယဉ်ကျေးမှုဝန်ကြီးဌာနပေါ့သူတို့စင်းတွေကောက်ပြုစုထားပြီးတော့သူနဲ့အတူတော့လိုက်ကြည့်လိုက်တာပေါ့အဲ့ဒီလိုပဲတခြားအဆောက်အဦတွေဥမာတရုတ်ပြည်ရုပ်ပြည်မင်းဖျားပေါ့နော်ဖျားသုံးစုနာအဲ့ဒီနာကဆိုလို့ရှိရင်လည်းဟိုအဆောက်အဦတွေဝဲအပ်ပြီးကြေပြီးတော့အပေါ်ကဒီကုန်းတော်ပဝင်းကြီးကအစိပ်ပိုင်းနေပြုတ်ပြက်ကြပြီးတော့အောက်ပိုင်းနေလည်းဟိုအောက်ပိုင်းကအလဲအဆင့်အပိုင်းနေလည်းဟိုအုတ်တွေပါလေကျိုးကြည်တာတွေရှိတယ်အဲ့လိုပဲတပ်ပညူအထိုးကြီးပေါ့နော်ဟိုကလည်းမစီရအကြီးနဲ့ခန်းခန်းခန်းခန်းတူတူထဲတဲ့အဲ့ဒီမှာလည်းဟိုးအပေါ်ဆုံးမှာဆိုရင်ဟိုကြမ်းခင်းတွေကြောက်ဖို့ကောင်းအောင်အက်ကွဲနိုင်ရည်ရင်းရိုင်းအုတ်တွေဟိုတော့ပေါင်းမိုးကနေအုတ်တွေကျွန်ကြလာတဲ့ဟာတွေကိုအော်မြင်မြင်တွေ့ခဲ့ကြတယ်ဒီရှေးအောင်သူတေသနာကိုလည်း UNESCO ကလည်းတိုက်တွန်းထားတယ်ဒီရှေးအောင်သူတေသနာကလည်းထွေဥဦးစီးတို့ဘာတို့ကနေတဆင့်အကြောင်းကြားပြီးတော့ဘူးမဝင်ပြီးတော့ပြင်ခွင့်မရှိဘူးဘူးမဝင်ပြီးတော့ရှင်းခွင့်မဝင်မရှိဘူးမလုံးနဲ့တော့မတိနဲ့တော့ຢາတွေမှတ်သားအကျိုးပဲဆိုတော့မှတ်သားပါညာလောက်ရမယ်ဆိုတော့အဲ့ဒါတွေကိုတော့မနေ့ပိုင်းတုန်းကအင်းနိုင်အစီအဝေးမှာပြောခဲ့ကြတယ
်ဒါအပြင်ဒီဒီဘက်ပြည်သူတွေကျမ်းမှာလှုပ်ခတ်ပြောဆိုနေကြတဲ့မီဒီယာသတင်းတခုကတော့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအာနန်ကိုရခိုင်ပြည်နယ်အရေးကိစ္စဖြေရှင်းမှုအတွက်ရခိုင်ပြည်နယ်အကြံပေးကော်မရှင်မှဥက္ကဋ္ဌဖြစ်ဦးဆောင်စေခဲ့တဲ့ကိစ္စဖြစ်ပါတယ်။ဒီသတင်းပေါ်ရခိုင်အရေးလစ်လို့ရှုတယ်လို့ဝေဖန်နေကြတဲ့နိုင်ငံတကာအဖွဲ့အစည်းတွေကကြိုးဆိုခဲ့ကြပေမဲ့ ကခိုင်နိုင်ငံရေးပါတီတွေကတော့မကြည်မနက်ပြောဆိုတဲ့သတင်းတွေလည်းထွက်လာခဲ့ပါသေးတယ်။နောက်ထပ်တင်ပြစရာရှိတာကတော့27ရာစုပင်လုံကြီးလာခံအတွက်တိုင်းရင်းသားပါတီတချို့နေပြည်တော်မှာရောက်ရှိနေကြပြီးလက်နက်ကင်တိုင်းရင်းသားအဖွဲ့ချုပ်ကတော့မတက်ရောက်သေးဘူးလို့မီဒီယာတချို့မှာဖော်ပြနေကြပါတယ်။27ရာစုပင်လုံကြီးလာခံကနေတက်ရောက်သတင်းပေးဖို့သတင်းသမားတွေနေပြည်တော်မှာရောက်ရှိနေကြပြီဖြစ်ပါတယ်။ဒီလို
ဦးလာစောကတော့ဒီညီလာခံမှာတရင်သားတွေအတွက်တစုံတစ်ခုသောအကျိုးများရရှိလိမ့်မယ်လို့မျှော်လင့်တာကြောင့်တွားတက်တာဖြစ်ပြီးမြန်မာနိုင်ငံရဲ့နှစ်ရှည်ပြည်တွင်းစစ်နဲ့ပတ်သက်လို့ညီညာရေးအတွက်မျှော်လင့်တယ်လို့ဆိုပါတယ
်ဒါလုံတဲ့လုံထိုက်တဲ့လုပ်ငန်းတစ်ခုကိုအစပြုတယ်လို့ပဲမြင်ပါတယ်တမတီယာ PR တော့ process ကတော့လေကျွန်တော်တို့ဟို user ကိုပင်လုံလို့ပေါ့ဗျာ the brain နဲ့ပြီးမှတော့မဟုတ်ဒါ long process ပဲအဲ့တော့ဒါအခုမှ DR ကတော့ဟိုခြေလမ်းလေးစရုံပဲရှိပါသေးတယ်ဒါပေမဲ့အကောင့်မြင်ပါတယ်တော့ဒီရှိကိုဆက်ပြီးတော့ကျွန်တော်တို့ဒီယုံကြည်မှုတွေနဲ့သဘောထားကြည်ကြည်နဲ့ပေါ့လေလုံနိုင်မယ်ဆိုရင်တော့လူပြည်ရင်းစိတ်ချုံငိမ့်ဖို့အတွက်ဖြည်းဖြည်းပြည်ရင်းစိတ်ချုံငိမ့်ဖို့အတွက်ပြည်ရင်းငြိမ်းချမ်းရေးအတွက်ကျွန်တော်တို့မျှော်မှန်းတဲ့တကယ်တိုင်းရင်းသားဒီတန်တူရေးကိုတည်ခဲ့ဖက်ဒရယ်နိုင်ငံတစ်ခုတည်းအုံမြစ်တွေကိုချနိုင်လိမ့်မယ်လို့ဆိုတဲ့ရည်ရွယ်ချက်နဲ့ကျွန်တော်လာတက်တာပါနိုင်ငံရေးဆွေးနွေးဖို့ဆိုတာကတော့ဒါတကယ်ဒီမိုကရက်တစ်ကာချာပဲအဲ့တော့ဒီမိုကရက်တစ်ကာချာပေါ်ဆောင်ဖို့အတွက်ကျွန်တော်မျှော်မှန်းတဲ့ဖက်ဒရယ်နိုင်ငံတစ်ခုတည်ဆောက်ဖို့အတွက်ဆိုရည်မှန်းချက်နဲ့လာကြတာပါဒါပ
ါနောက်ဆုံးအနေနဲ့ဒီတစ်ပတ်မှာတော့ဗဟန်းမြို့နယ်မှာထပ်ဖြစ်ခဲ့တဲ့လူသတ်မှုနဲ့ပတ်သက်တဲ့သတင်းအဆိုတော်အောင်ရင်ရဲ့သားရုပ်ရှင်တရုတ်ဆောင်မိုးအောင်ရင်ဆေးမှုနဲ့အဖမ်းခံရတဲ့သတင်းအပြင်ထိုင်းမြန်မာနယ်စပ်တာချီလိတ်နဲ့မြန်မာနိုင်ငံရဲ့အနောက်ချမ်းမောင်းတော်မြို့မှာတိမ့်ထောင်ပေါင်းများစွာတန်ဖိုးရှိတဲ့စိတ်ကြွဆေးပြားတွေဖမ်းမိရရှိတယ်ဆိုတဲ့သတင်းတွေကထိတ်တန့်ဦးစားပေးသတင်းတွေဖြစ်ခဲ့တယ်ဆိုတာကိုတင်ပြရင်းညီကုန်းချုပ်လိုက်ရပါတယ
်မြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ကြရတာပါရှင်အခုဆက်လက်ပြီးတော့ဥကြောစန္ဒာရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ရပါမယ်ဒီတစ်ပတ်မှာတော့ပင်လုံပေါ်အေးအေးသဘောထားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားပါတယ်27ရာစုပင်လုံညီလာခံကိုမတက်ဖြစ်ပေမဲ့တိုင်းပြည်အတွက်အမှန်တကယ်အကျိုးဖြစ်ထွန်းမဲ့သဘောတူညီချက်ပေါ်ထွက်လာရင်တော့ရခိုင်တပ်မတော်အေးအေးကအကျိုးဆုံးမယ်လို့ဆိုပါတယ်ဒါပေမဲ့လလောဆယ်မှာတော့အစိုးရတက်ရဲ့သဘောထားကိုဖီဆန်နိုင်ခြင်းမရှိတဲ့ဒီညီလာခံကအဲ့ဒီလိုသဘောတူညီချက်မျိုးထွက်ပေါ်နိုင်စရာမရှိဘူးလို့ဆိုပါတယ်အေးအေးပြောခွင့်ရခိုင်တုခနဲ့ဥကြောစန္ဒာတို့ဆွေးနွေးသုံးသပ်တင်ပြထားပါရရှင
်ခိုင်တုခခင်ဗျာဒီနေ့မေးချင်တာကတော့မြန်မာနိုင်ငံသပိုင်းမှာသိအရေးကြီးတယ်လို့ယူဆနေကြတဲ့အထူးသဖြင့်တိုင်းရင်းသားစီးလုံးညီညွတ်ရေးတိုင်းရင်းသားပြန်လည်သိမြရေးအတွက်ကျင်းပနေတဲ့ညီလာခံနဲ့ပတ်သက်ပါတယ်ဒုတိယပင်လုံညီလာခံလို့တော့မှတင်စားပြီးတော့လူတွေကပြောနေကြတဲ့ညီလာခံဖြစ်ပါတယ်ဒီညီလာခံမှာတိုင်းရင်းသားအင်အားစုအလုံးပါဝင်ဖို့ညှိနှိုင်းတဲ့အခါမှာအဓိကအကဲကဲစီရဖွဲ့စည်းတုံးချာမှာအေးအေးရခိုင်တပ်မတော်လည်းပါနေရတွေ့ရပါတယ်ဆိုတော့ဒီညီလာခံကိုအခုနောက်ဆုံးတက်ဖြစ်မလားမတက်ဖြစ်မလားဆိုတော့တင်တော့သိကြမှာပထမဆုံ
းဟုတ်ကျွန်တော်တို့ကတော့မတက်ဖြစ်တော့ဘူးခင်ဗျာဘာကြောင့်လဲဆိုလို့ရှိရင်ဒီ27ရာစုပင်လုံညီလာခံကျင်းပရေးကော်မတီကနေကျွန်တော်တို့စီကိုဖိုက်ကြားစာပို့တာမရှိဘူးဆိုတော့သူတို့မဖိုက်တဲ့အတွက်ကြောင့်မို့လို့ကျွန်တော်တို့ကမတက်ဖြစ်ဘူ
းဆိုအရင်တုန်းကတော့ညှိနှိုင်းမှုတွေရှိခဲ့တယ်မဟုတ်ဘူးလားခင်ဗျာဒီဟာတက်မယ်မတက်ဘူးဆိုတာနဲ့ပတ်သက်ပြီးတော့
အရင်လုံးကတော့နှိမ့်နိုင်မှုကတော့ရှိခဲ့တယ်ကျွန်တော်တို့နဲ့အဲ့ဒီမှာမိုင်းလာမှာသူရဲ့ကိုယ်စလေဥခင်ဆိုဦးတို့နဲ့တွေ့တဲ့အခါသူတို့ကလက်နဲ့ကင်လန်းစင်ကိုအပြီးတိုင်ဆွဲရဖို့အတွက်ဆန္ဒရှိပါတယ်ဆိုတဲ့ဥစ္စာကိုဟိုထုတ်ပြန်စေခြင်းနဲ့ကျွန်တော်တို့ဘက်ကတော့သူတို့ပြောသလိုမျိုးမဟုတ်ပဲဒီလက်နဲ့ကင်ပဋိပက္ခကိုအပြီးတိုင်ရှုံးကြီးစေခြင်းနဲ့ဆန္ဒရှိတယ်ဆိုတာပဲကျွန်တော်တို့ထုတ်ပြန်နိုင်တယ်လို့ပြောတော့အဲ့ဒီမှာနည်းနည်းသဘောထားကွဲလွဲမှုဖြစ်တယ်ဆိုတော့အဲ့ဒီကျွန်တော်ကလည်းဗာရလာမအပြင်မထက်ပြီးဆုံးသွားတယ်။ဒီခုနောက်ပိုင်းသူတို့ကနေဒီညီလာခံကိုတက်ဖို့အတွက်ကျွန်တော်တို့ကိုမဖိုက်ဘူးမဖိုက်တော့ကျွန်တော်တို့ကလည်းမတက်ဖြစ်ဘူးပေါ့ဗျာ
။ဆိုတော့လက်နက်ကိုင်းလမ်းစဉ်ကိုသူတို့ကဆွန့်လွှတ်ဖို့ရည်ရွယ်ချက်ရှိလို့ထုတ်ပြန်စီခြင်းနဲ့အေးအေးဘက်ကတော့လက်နက်ကိုင်းပဋိပက္ခကိုအပီးတိုင်ခြုံငင်းစေဖို့ရည်ရွယ်ချက်ရှိလို့သဘောထားတယ်ပေါ့
။ဟုတ်တယ်ဟုတ်တယ်ကျွန်တော်တို့ကတော့အခုဖြစ်နေတဲ့ဒီလက်နက်ကိုင်းပဋိပက္ခကိုဟိုချုံကြီးအောင်ဘယ်လိုလုံးမလဲဆိုတဲ့ဥစ္စာကိုပဲကျွန်တော်တို့ဘက်ကနေဖြစ်စီရှင်တယ်။ဟိုသူတို့ပြောသလိုမျိုးလက်နဲ့ကင်လမ်းစဉ်ကိုအပြီးတိုင်ဆန်းလာဖို့အတွက်ဟိုဆန္ဒရှိတယ်ဆိုတာမျိုးကတော့အခုဘာအမခန့်ချက်မှမရှိသေးတဲ့အချိန်မျိုးမှာကျွန်တော်တို့အနေနဲ့ကတော့ကျွန်တော်တို့ရဲ့ယုံကြည်ချက်ကျွန်တော်တို့ရဲ့အမျိုးသားရပိုင်ခွင့်တွေတိတ်ပွေးဝင်နေတဲ့ဥစ္စာကိုဟိုဆွန့်လပ်ပါမယ်ဆိုတဲ့ကတိမျိုးကတော့အခုချိန်မျိုးမှာမပေးနိုင်ဘူးထုံးလဲမထုတ်ပြန်နိုင်ဘူး။ကျွန်တော်တို့ရဲ့ယက်တီချက်အတိုင်းပဲကျွန်တော်တို့ကဆက်ပြီးတော့ယက်တီသွားမယ်။
ဒီယက်တီချက်ဟာ
AA BNL ရဲ့ကုကံအဖွဲ့ရဲ့ပေါ့နော်သုံးခုလုံးဒီတာ
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်တို့မဟာမိတ်သုံးခုလုံးကတော့သဘောထားအတူတူပါပဲခင်ဗျာ
ဟုတ်ကဲ့ဆိုတော့အခုတက်မဲ့ဟိုတုန်းကNCO လက်မှတ်ထိုးတဲ့အဖွဲ့တွေထိုးတဲ့အဖွဲ့တွေရောတက်မဲ့ဆူရောဆီရောအဲ့ဒီတိုင်းရင်းသားအဖွဲ့ရဲ့သဘောထားကဘယ်လိုကွဲလွဲသလဲခင်ဗျာအခု AA တို့သုံးဖွဲ့ရဲ့ဒီရတ္တိကျနဲ့သူတို့ရဲ့သဘောထားကဘယ်လိုရှိရထင်ပါလဲအဲ့အစုံနှုံးပေါ်မှာ
ဟုတ်တခြားတိုင်းရင်းသားအဖွဲ့တွေကိုတော့အစိုးရဘက်ကနေပြီးတော့အဲ့လိုမျိုးထောက်ပြန်ပေးပါဆိုပြီးတော့တောင်းဆိုတာမျိုးပဲအဖွဲ့ပေါ်မှာမရှိဘူးဆိုတော့ကျွန်တော်တို့သုံးဖွဲ့ကိုပဲကွက်ပြီးတော့အဲ့လိုမျိုးတောင်းဆိုတာဖြစ်တယ
်ဒေါအောင်ဆန်းစုကြည်ကအခုဘန်ကင်မုန်းနဲ့ပူးတွဲသတင်းစာရှင်းလင်းပွဲလုပ်တဲ့အထက်မှာဒီကိစ္စနဲ့ပတ်သက်ပြီးတော့တက်နိုင်ဆုံးသူတို့ဘက်ကတော့ကြိုးစားတယ်ဒါပေမဲ့တက်မဲ့မထက်ဘူးဆိုတော့ဟိုဘက်ကသဘောထားလိုပဲပြောတယ်ဆိုတော့ဒေါအောင်ဆန်းစုကြည်တို့ဘက်ကတက်နိုင်ဆုံးကြိုးစားတယ်ဆိုတာဘာတွေများကြိုးစားမှုတွေးရပါလဲခင်ဗျာဒီညီနိုင်မှုမှာ
နာကတော့ကျွန်တော်တို့တွေ့တဲ့လောက်ဆိုလို့ရှိရင်တော့အဲ့ဒီကျင်းပရေးကော်မတီကနေခုနောက်ပိုင်းဒီနိကလာတဲ့အချိန်တို့မှာဒီမဟာမိတ်သုံးဖွဲ့ကိုလည်းပါအောင်နေပြီးတော့ဟိုသူတို့ဘက်ကနေဖိုက်ပြဖို့အတွက်ဆန္ဒရှိတယ်ဒါမှမဟုတ်ကျွန်တော်တို့နောက်ဆုံးပြရတာကတော့တိကျကိုယ်စားလှယ်တွေကကန့်ကွက်တဲ့အကြောင်းမို့လို့ကျွန်တော်တို့ကမဖိုက်ဖြစ်ဘူးဆိုပြီးတော့ကျွန်တော်တို့ပြရတယ်ဆိုတော့ဒီဟာကိုကြည့်လို့ရှိရင်နိုင်ငံတော်အတိုင်းအတာပုံကိုအိုးစီးပြီးတော့လုပ်တယ်အခု27ရာစုပင်လုံညီလာခံမှာအစိုးရအနေနဲ့စစ်တပ်ကိုနေပြီးမထင်းချုံနိုင်ဘူးဆိုတော့သဘောမျိုးတွေ့ရတယ်ဆိုတော့ကိုလုပ်တဲ့ညီလာခံကတကယ်ပြည်ပြည်စုံတဲ့ညီလာခံမျိုးဖြစ်မယ်လို့တော့ကျွန်တော်တို့မထင်ဘူးဗျအဲ့ဒါကြောင့်မို့လို့အစိုးရရဲ့ဥဆောင်မှုအောက်မှာဒီအခုမြန်မာတပ်မတော်ဟာတကယ်ပဲရှိသလားဆိုတဲ့ဥစ္စာကတော့မေးဖွန်းထုတ်เสียဖြစ်တယ်ပေါ့ဗ
ျဟုတ်ပါတယ်အဲ့ဒါကတော့လူတိုင်းလက်ခံရတဲ့သုံးသပ်သူတွေနိုင်ငံတကာကပါမြန်မာနိုင်ငံဟာစစ်မှန်တဲ့ဒီမိုကရေစီမရသေးပါဘူးအဲ့ဒါဘာကြောင့်မရသေးဘူးလဲဆိုတော့စစ်တပ်ကအဓိကနေရာပါဝင်နေတဲ့ဖွဲ့စည်းပုံပြင်ဖို့ကိစ္စလည်းဒီလိုနဲ့မပြင်ဖြစ်တာပါခင်ဗျာဆိုတော့ဒီနေရာမှာလုံးဝစစ်တပ်ကနိုင်ငံရေးအဘေးဖယ်သွားပြီးမှညီညာရေးရနိုင်တော့မယ်ဆိုတဲ့သဘောနဲ့ဆက်လက်ရပ်တည်မှာလားအဲ့မှာမှဆွေးနွေးနိုင်တော့မယ်ဆိုတဲ့သဘောလားခင်ဗျာ
ဟုတ်အဲ့လိုမျိုးတော့မဟုတ်ပါဘူးဒါမှလို့ဟိုအခုဒီတိုင်းပြည်ပေါ်မှာနော်ပြည်သူလူထုပေါ်မှာဒီအခုလက်ရှိရှိနေတဲ့မြန်မာတပ်မတော်အနေနဲ့ကတကယ်စေတနာရှိလို့ရှိရင်ဖြစ်နေတဲ့ဒီရင်းစစ်ကိုတကယ်ချုပ်ကြီးစီရင်တဲ့စေတနာရှိလို့ရှိရင်တော့လက်နက်ကင်ပဋိပက္ခဖြစ်နေတဲ့အဖွဲ့တွေအားလုံးတွဲဆောင်ဆွေးနွေးဖို့ခိုက်ကိုတင်းတယ်ဆန့်ကျင်ဖို့လည်းတင်းတာပေါ့တိုင်းရင်းသားအဖွဲ့တွေအားလုံးကလည်းပဲ all inclusive ဆိုတဲ့ဥစ္စာကိုတစ်ချိန်လုံးကြွေးကြော်လာတယ်နောက်ဒီနိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ကလည်းပဲဒီ27ရာစုပင်လုံးမှာအားလုံးအကုန်လုံးပေါ့ all inclusiveကြည့်ရမယ်ဆိုပြီးတော့သူပြောထားတာရှိတယ်။ဒါပေမဲ့လို့အခုလက်တွေ့မှာဖြစ်မလာတော့ဒီရှိဖြစ်နေတဲ့ပြဿနာကိုမပြေလေအောင်နေပြီးတော့တင်းမာတဲ့စစ်ကောင်းဆောင်တချို့တမင်တက်တက်များလောက်သလားဆိုပြီးတော့ကျွန်တော်တို့ကအဲ့လိုမျိုးသုံးသပ်တယ်။ဒါပေမဲ့လို့ဟိုစစ်ကောင်းဆင်းနေမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ကအဆင်ပြေရှိပါတယ်
။နောက်တစ်ခုမေးချင်တာကခိုင်းတိုင်းရင်းသားတွေကိုကူစားပြုတဲ့တခြားအဖွဲ့အစည်းတွေတခြားလက်နက်ကင်အင်အားစုတချို့တက်တာကိုတွေ့ရပါတယ်။အထူးသဖြင့် ALP တို့ ANCU ကတက်တယ်။ဆိုတော့သူတို့တွေနဲ့ EE နဲ့မတိုင်ခင်အချင်းချင်းညှိနှိုင်းမှုကိုရှိခဲ့ပါလားခင်ဗျာ
တိတာအဲ့လိုမျိုးဒီအခု27ပြန်လုံးမှာမပြောမလဲဆိုတော့ဥစ္စာကိုတော့ဒီရခိုင်ဖွဲ့ရှင်ချင်းတိတာဟိုဆွေးနွေးတာမျိုးတော့မရှိဘူးဒါပေမဲ့လို့ကျွန်တော်တို့ဒီကြောက်ဖြူညီလာခံတော့ကတော့ကျွန်တော်တို့ရခိုင်မျိုးသားတွေရဲ့သဘောထားဘုံသဘောထားကိုချမှတ်ထားတာရှိတယ်နောက်ပြီးလို့ရှိရင်ဒီအခုနောက်ဆုံးလောက်ခဲ့တဲ့အဲ့ဒီမိုင်းကြာရညီလာခံမလေးပဲတိုင်းရင်းသားတွေအားလုံးရဲ့သဘောထားကိုချမှတ်ထားတာရှိပါတယ်ဆိုတော့အမြင်သဘောထားတွေကတော့တိုက်ကွာမယ်လို့တော့ကျွန်တော်မထင်ပါဘူ
းဆိုတော့အဲ့ဒီ ANC တို့ ALP တို့တယောက်ဆွေးနွေးနေတာကို A အနေနဲ့လက်ခံတယ်လို့ပြောလို့ရလားခင်ဗျာ
ကျွန်တော်တို့ကတော့သူတို့တင်နေတဲ့ဥစ္စာကိုတော့ဘာမှဒီမှတ်ချက်တော့မပေးလို့ပါဘူးအရင်တုန်းကဆုံးဖြတ်ထားတဲ့ all inclusive ပေါ့ဒါမှမဟုတ်အခု all inclusive မဖြစ်ရင်လည်းပဲအကုန်လုံးတက်ကြတော့အဲ့ဒါကတော့သူတို့ definition ကြီးရဲ့သဘောထားလို့ပဲကျွန်တော်တို့ကဆုံးဖြတ်ပါတယ
်ဟုတ်ကဲ့အဲ့ဒီမှာညှိနှိုင်းလို့အပါဝင်အလုံးအဖွဲ့တွေချမှတ်ထားတဲ့တိုင်းရင်းသားအဖွဲ့တွေချမှတ်ထားတဲ့ဘုံသဘောတူညီချက်ဘုံယက်တီချက်အတိုင်းဒီညီလာခံမှာအပြည့်ဝမရခဲ့တော့မှတစိမ့်တရသာအပြင်အဲ့ဒီဟာကိုအထောက်အကူပြုနိုင်တဲ့သဘောတူညီမှုမျိုးထွက်လာတဲ့ဆိုရင်တော့အေးအနေနဲ့ဘယ်လိုသဘောထားမလဲခင်ဗျာ
ဒီဟာကတော့ဟိုဘယ်လိုပြောမလဲတိုင်းပြည်အတွက်ကောင်းတဲ့ဥစ္စာတွေဟိုဖြစ်လာမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ကတော့ဒါကြိုးဆိုပါတယ်ဒါမဲ့လို့ဒီအခုလုံးမဲ့ဒီ၄၅ရက်ပဲကြာမဲ့ဒီ27ရာစုပင်လုံးညီလာခံကတော့အဆပဲရှိသေးတယ်ဆိုတော့ဟိုမင်းနဲ့ပြောဖို့တော့အချိန်စိုးသေးတယ်လို့ထင်ပါတယ
်အခု၄၅ရက်ကျင်ပါမဲ့ဒီညီလာခံကတော့ဒါရလကောင်ပေါ်ထွက်လာမယ်လို့မထင်ဘူးဆိုရင်ဘယ်အချိန်မှာကျွန်တော်တို့ရလကောင်ပေါ်ထွက်လာမယ်ညီလာခံမျိုးဖြစ်လာနိုင်မယ်လို့များမျှော်မှန်းချက်ထားပါလေခင်ဗျာ
ဟိုဒ တဲ့နော်ရောအမြင်ကိုပုံမှန်လေးပြောရမယ်ဆိုလို့ရှိရင်တော့အခုဒီမြန်မာနိုင်ငံရဲ့ပြည်တွင်းစစ်ဟိုဖြစ်နေတဲ့ဥစ္စာကမြန်မာနိုင်ငံမှာဒီအဆက်ဆက်ပေါ့လေဒီဆရာနာရှင်စနစ်ကြီးစိုးခဲ့တာရယ်နောက်ပြီးလို့ရှိရင်တစ်ခါမှလည်းပဲတချို့ဒီဗမာလူမျိုးနိုင်ငံရဲ့ကောင်းဆောင်တွေနဲ့စစ်ကောင်းဆောင်တွေရဲ့ဂျားတွေမှာကင်းအောင်နေတဲ့ဒီမြန်မာနိုင်ငံရဲ့နိုင်ငံရေးအာဏာပေါ့လေဗမာလူမျိုးတွေရဲ့လက်ချင်းမှာပဲကြည့်ရမယ်ဆိုတော့ကျင်းကျောင်းတဲ့အမျိုးသားရေးဝါဒတွေကိုဟိုပြုပြင်ဖို့လိုပြီးဆက်လာဖို့လိုပြီးအဲ့ဒါမှပဲကျွန်တော်တို့ဒီမြန်မာနိုင်ငံဆိုတာတိုင်းရင်းသားပေါင်းစုံအားလုံးဒါပိုင်ဆိုင်တဲ့နိုင်ငံဖြစ်တယ်အဲ့ဒါကြောင့်မို့လို့ကျွန်တော်တို့အားလုံးညီညီညွတ်ညွတ်စည်းစည်းလုံးလုံးနဲ့ဟိုအမျိုးသားဟိုတန်းတူရေးအပြည့်အဝရှိတဲ့ဟိုကိုယ်ပိုင်ပြည်ထောင်ခွင့်အပြည့်အဝရှိတဲ့လူမျိုးတွေနဲ့စုပေါင်းထားတဲ့ပြည်ထောင်စုကိုကျွန်တော်တို့တည်ဆောက်နိုင်မယ်ဒီအခုရှိနေတဲ့စစ်ကောင်းဆောင်အချိုးရဲ့စိတ်ထဲမှာကြင်အောင်နေတဲ့ဒီကြင်အောင်တဲ့အတွေးခုံမျိုးကိုဟိုနေနေပြုတ်ပြင်နိုင်လို့ရှိရင်တော့ကျွန်တော်တို့နိုင်ငံကြီးကတကယ်ဟိုညီညာတဲ့နိုင်ငံကြီးအဖြစ်ကိုတက်လာနိုင်မယ်လို့ကျွန်တော်အပြည့်အဝယုံကြည်ပါတယ်ခင်ဗျာ
အဲစီကောင်းဆောင်တချို့ရဲ့စိတ်ထဲမှာဒီလိုစစ်တပ်တွေကြင်အောင်နေဆိုတော့ဒေါအောင်ဆန်းစုကြည်ရဲ့တိုင်းရင်းသားအရေးအပေါ်မှာသူ့ရဲ့အမြင်ရောဘယ်လိုစုံစမ်းမိပါလဲခင
်ဗျာဒေါအောင်ဆန်းစုကြည်နည်းနည်းကတော့တိုင်းပြည်ရဲ့ပြဿနာတွေကိုတကယ်လိုလိုလားလားနဲ့သူကသိရှင်းလို့တဲ့ဌာနရှိတယ်ဆိုတော့ကျွန်တော်တို့အထင်ရှားတွေ့နေရတယ်ဒါပေမဲ့လို့ဒေါအောင်ဆန်းစုကြည်ကဘလောက်ပဲသူအကောင့်ထေပို့ခြင်းလုပ်ခြင်းလုပ်ခြင်းတကယ်မှဒီစစ်တပ်ကနေပြီးတော့ရေးဆွဲထားတယ်2008ဖွင့်စည်းပုံကိုသူ့အနေနဲ့ဟိုဖြတ်ကျော်ဖို့ဥစ္စာကတိတ်မလွယ်ဘူးဆိုတော့ဒီ2008ဖွင့်စည်းပုံကိုဖြတ်မကျော်နိုင်ဘဲနဲ့ခုနကပြောသလိုမျိုးစစ်တပ်ဟာအစိုးရရဲ့ဒီနိုင်ငံရေးဥဆောင်မှုအောက်မှာအပြည့်အဝမရောက်ပဲနဲ့ဒီအခုဖြစ်နေတဲ့ဒီပြဿနာတွေကိုဒေါအောင်ဆန်းစုကြည်အနေနဲ့နိုင်နိုင်နေနေဂိုင်တွေနိုင်မဲ့ကိစ္စကတော့အချင်းယူရမဲ့သဘောဖြစ်တယ်လို့ကျွန်တော်အဲ့လိုမျိုးပဲသုံးသပ်မိပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်နောက်ဆုံးအခုမေးချင်ပါတယ်အခုရခိုင်ကော်မရှင်ပြီးတော့ကိုဖီအန်နဲ့ဥဆောင်ပြီးတော့ဖွဲ့စည်းထားတယ်အဲ့ဒီဖွဲ့နဲ့ပတ်သက်ပြီးတော့အေအေသဘောထားကိုထုတ်ပြန်ပြီးပြီလားမသိဘူးအဲ့ဒီသဘောထားကိုကျင်းယုံကြားချင်ပါတယ
်ဟုတ်ကျွန်တော်တို့ဘက်ကတော့သဘောထားကတော့မထုတ်ပြန်ရသေးဘူးခင်ဗျာဒါပေမဲ့လို့ကျွန်တော်တို့အမြင်ကိုပြောရမယ်ဆိုလို့ရှိရင်တော့ဟိုကုလသမဂ္ဂအထွေထွေအသိဉာဏ်မှုချုပ်ဟောင်းကိုယ်တိုင်ဥဆောင်မယ်ဆိုတဲ့ဥစ္စာကိုကျွန်တော်တို့ကတော့ဘာမှဟိုမပြောလို့ဘူးဒါပေမဲ့လို့အခုဖြစ်နေတဲ့ဥစ္စာကကျွန်တော်တို့ရဲ့ဒီပြည်တွင်းခေတ်မှာဒီတခြားနိုင်ငံကနေပြီးတော့ခိုးဝင်တဲ့ immigration ပြဿနာကိုကျွန်တော်တို့နိုင်ငံကရင်ဆိုင်နေရတာဖြစ်တယ်ဆိုတော့အဲ့ဒါကြောင့်မို့လို့ဒီကိစ္စမှာဟိုနိုင်ငံတကာခေါင်းဆောင်တွေကပါဝင်ပြီးတော့မှအဲ့လိုမျိုးဥက္ကဋ္ဌတရားကိုယူပြီးတော့လောက်ရတဲ့ဥစ္စာမျိုးကတော့ဒါတစ်ဖက်မှာအချုပ်ချာအာဏာကိုထိခိုက်တယ်လို့ပြောလို့ရှိရင်လည်းဒါသိပြီးတော့မလွန်လွန်းဘူးလို့ကျွန်တော်ထင်ပါတယ်ဆိုတော့2008နှစ်နောက်ပိုင်းဒီရခိုင်စုံစမ်းစစ်ဆေးကော်မရှင်ကလုပ်ထားခဲ့တဲ့အစီရင်ခံစာတွေအပြည့်စုံရှိပါတယ်ပြဿနာကိုဘယ်လိုဖြေရှင်းလို့ရှိရင်တော့ဟိုဖြစ်မယ်ဆိုတော့အကြံပြုချက်တွေလည်းအများကြီးရှိတယ်ဒါပေမဲ့လို့အဲ့ဒီအကြံပြုချက်တွေကိုဟိုအစိုးရအနေနဲ့ဘာမှအကောင့်တွေကိုအေးအေးယူဆောင်ရွက်တာမျိုးမလုပ်ခဲ့ဘူး။ဒါပေမဲ့အခုဒေါ်အောင်ဆန်းစုကြည်လက်ထက်မှာအဲ့ဒီဟိုနိုင်ငံတကာကဒီဟိုပုဂ္ဂိုလ်ကြီးတွေကိုဦးဆောင်ခိုင်းပြီးတော့မှကံပေးကော်မတီဖွဲ့စည်းပြီးတော့တကယ်လုပ်မယ်ဆိုလို့ရှိရင်လည်းဘလောက်ပဲသူဟိုဘက်ကနေအကြံကောင်းညံကောင်းတွေပေးပါစေတကယ်နိုင်နိုင်နင်းနင်းနဲ့ဒီပြဿနာရဲ့ဈေးမြစ်ကိုမဖြေရှင်းဘူးဆိုလို့ရှိရင်တော့ဒါပြေလည်မယ်လို့တော့ကျွန်တော်ကတော့သိမှင်ဘူး။တစ်ဖက်မှာလည်းပဲဟိုဒီလူထုဖက်ကနေပြီးတော့ reaction တွေအများကြီးလာမယ်လို့တော့ကျွန်တော်ကထင်တယ်။ဘာကြောင့်လဲဆိုလို့ရှိရင်တော့ကျွန်တော်တို့နိုင်ငံရဲ့ကိစ္စကိုကျွန်တော်တို့နိုင်ငံကရှိတဲ့ပညာရှင်တွေကျွန်တော်တို့နိုင်ငံကဒီကောင်းဆောင်တွေနဲ့ပဲ wine one ပြီးတော့ဖြည့်ရှင်းတင်တယ်လို့ကျွန်တော်ကအဲ့လိုမျိုးပဲကျွန်တော်တို့လည်းမြင်ပါတယ်ဗ
ျ။ဦးကျော်စင်သားရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုကြာတာပရိနေမနေ့ပိုင်းမှာလည်းပြန်ပြီးထုတ်လွှင့်ပေးပါရစေ။အခုတော့စနေနေ့ညတိုက်ရိုက်လေးလိုက်မှာဆွေးနွေးမယ့်အကြောင်းအရာတွေကိုနားဆင်ကြရအောင်ပါရှင်။
ရောင်စုညင်းချင်းညီလာခံ21ရာစုပင်လုံကိုဩဂုတ်လ30ရက်နေ့ကနေစက်တင်ဘာလ4ရက်တနင်္ဂနွေနေ့ထိ9ရက်ကြာကျင်းပနေပါတယ်။ဒီညီလာခံအတွင်းနောက်ဆုံးချိန်အထိတည်ရတဲ့အခြေအနေရရနဲ့အဲ့ဒီအခြေအနေတွေပေါ်သောရရှင်တို့ရဲ့အမြင်သဘောထားတွေကိုအခုလာမယ့်စနေညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပေါင်းဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VO ရဲ့ဖုန်းနံပါတ်က1-239-382-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။အောင်ဝင်ဆွေးနွေးကြဖို့သောရရှင်တွေအားလုံးကိုဖိတ်ခေါ်ပါခင
်ဗျာ။စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောရရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေ။အခုတော့ဒီဘက်တွင်အားကစားသတင်းတွေကိုထုတ်လွှင့်ပေးပါမယ်။
ကမ္ဘာဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌဟောင်းဆပ်လက်တာကသူ့ကိုဘောလုံးလောကကနေထုတ်ပယ်တဲ့အပေါ်မှာအယူခံဝင်လိုက်ပါတယ်။ဥရောပချန်ပီယံလိဘောလုံးပွဲအုပ်စုပွဲစဉ်တွေမှာတော့မန်စီးတီးနီးပြဖက်ဂွာဒီယိုလာဟာသူ့ရဲ့အသင်းဟောင်းဘာစီလိုနာနဲ့တွေ့မှာပါ။အိုလံပစ်ပြိုင်ပွဲမှာဆူရခဲ့တဲ့သူတွေကိုရုရှားက BMW ကားတွေပေးခဲ့ပါတယ်။ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုကိုရန်နိုင်ကအစူးစီးတင်ပြထားပါတယ်ရှင်။
အောင်ရီလိုက်စားမှုရှုပ်တော်ပုံတွေနဲ့ဘောလုံးလောကကနေထုတ်ပယ်ခံထားတဲ့ Fever ဥက္ကဋ္ဌဟောင်း Sepp Blatter ဟာဩဂတ်လ25ရက်နေ့ကတော့သူ့ရဲ့အမှုကိုအယူခံဝင်ခဲ့ပါတယ်။ဆွစ်ဇာလန်နိုင်ငံလော်ဆန်းမြို့မှာရှိတဲ့ CS အနုညာတခုံရုံးကိုအယူခံဝင်ခဲ့တာပါ။အယူခံဝင်တာနဲ့ပတ်သက်ပြီး Blatter ပြောတာကတော
့ I cannot give any pronostics how it will be decided.It's not yet finished.
ဘူးကဘယ်လိုဖြစ်မယ်ဘယ်လိုဆုံးဖြတ်မယ်ဆိုတော့ကျွန်တော်အနေနဲ့မပြောနိုင်ပါဘူး။ပြီးလည်းမပြီးသေးပါဘူး။နောက်ပိုင်းကျွန်တော်တို့တင်သွင်းတဲ့တက်သေးတွေကိုနှစ်ဖက်အပြန်အလှန်စစ်ဆေးမေးမြန်းလို့အတော်လည်းကြာပြီးပြန်ပန်းခက်ခဲတဲ့နေ့တနေ့ပါ။ဒီမှုနဲ့ဆက်ဆက်တဲ့သူအားလုံးအတူတူပါပဲ။ကျွန်တော်ကတော့အဓိကလူဆိုတော့ပို့ဆိုးတော့ပေါ့
။2017တုန်းက FIFA ကနေ UEFA ဥက္ကဋ္ဌဟောင်း Platini ကို Swiss franc ငွေနှစ်သန်းပေးခဲ့လို့ကျင့်ဝတ်နဲ့မညီဘူးဆိုပြီးတော့နှစ်ယောက်စလုံးကို၈နှစ်စီပယ်ခဲ့တာပါ။နောက်ပိုင်းမှာတော့ FIFA ရဲ့အယူခံကော်မတီကသူတို့နှစ်ယောက်စလုံးကို6နှစ်အထိရှင်းချပေးခဲ့ပါတယ်။ Platini က CS ကိုအယူခံဝင်လာမှာတော့6နှစ်ကနေ4နှစ်အထိရှင်းချပေးခဲ့ပါတယ်ခင်ဗျာ။ England Premier League ဘောလုံးပွဲတွေမှာတော့ Champions Leicester နဲ့ Arsenal အသင်းတွေဒီတစ်ပတ်မှာပထမဆုံးနိုင်ပွဲတွေရခဲ့ကြပါတယ်။Leicester က Swansea ကို 2-2, Arsenal က Watford ကို 3-2 နဲ့နိုင်လိုက်သလို Chelsea ကလည်း Burnley ကို 3-2 မရှိ, Man U ကလည်း Hull ကို 2-2 မရှိနဲ့နိုင်ပြီးတော့ Tottenham နဲ့ Liverpool တို့တော့တကိုးစီတည်ကြပါတယ်။ပွဲပြီးကနေတရားအချိန်ပိုကြမှအနိုင်ကိုရခဲ့တဲ့ပုံမှာ Man U နီးပြ Mourinho ပြောတာကတော
့ And I think when we brought the kid to the game we gave them a diversity of football.
Rashford ကိုထည့်လိုက်တဲ့အချိန်မှာတော့ကျွန်တော်တို့ကစားကွက်ကပုံမြိုင်သွားတယ်ဘာလို့လဲဆိုတော့ကျွန်တော်တို့ကစားကွက်တွေပြောင်းပြီးစကစားခဲ့တယ်။ဒါပေမဲ့ပြီးကန်ဒီမှာဂိုးရဖို့ကတော့ကံလဲလို့တော့ပေါ့။အစောပိုင်းကတည်းကဂိုးရရမှာပါ။နိုင်လိုက်တဲ့အတွက်ကျွန်တော်ဝမ်းသာပါတယ်။လုံးဝကိုထိုက်ထိုက်တန်တန်နိုင်နေလို့ထင်ပါတယ်။ဟောင်းအသင်းကလည်းကစားတာအရန်ကောင်းပါတယ
်။ဒီနေ့ဘောလုံးရာသီမှာတခြားအသင်းတွေနဲ့ရှင်ပြီးထိတ်တန့်ကစားသမားတွေဝယ်ယူအားဖြည့်တာတွေမလုပ်လို့ဝေဖန်ခံနေရတဲ့ Arsenal အသင်းဟာ Germany နောက်တန်းလူ Mustafi နဲ့ပိန်ရှေတန်းလူ Lucas Perez တို့ကိုခေါ်လိုက်ပါပြီ။ဂျမလာရွေးစင်မူစတဖီကိုဗလန်စီယာကနေပေါင်35တန်းနဲ့သူတို့ဝယ်ယူခဲ့တာဖြစ်ပြီးတော့9နှစ်စာချုပ်ချုပ်လိုက်တာဖြစ်တယ်လို့အာစနယ်နီးပြအာစန်ဗန်ဂါကပြောပါတယ်ဒီဘော်ဒီဘုံမှာကစားနေတဲ့စပိန်တိုက်စစ်မှုကိုတော့ပေါင်18တန်းနဲ့အာစနယ်ကခေါ်လိုက်တာပါအာစနယ်အနေနဲ့တော့အခုအပြောင်းရွှေ့ဈေးကွက်မှာဒီနှစ်ရောက်အပြင်နောက်ထပ်ကစားသမားထပ်ခေါ်မှာမဟုတ်ဘူးလို့လည်းနီးပြဗန်ဂါကပြောပါတယ်ချယ်ဆီနီးပြတဲ့အန်တိုနီယိုကွန်တီကတော့ဘောလုံးသမားအပြောင်းရွှေ့ဈေးကွက်ဟာမယုံနိုင်တော့အောင်ပဲလို့ပြောလိုက်ပါတယ်
I repeat, this market is very, this transfer market is very crazy. It's very difficult to.
ကစားသမားဈေးကွက်ရဲ့အခြေအနေကမယုံနိုင်တော့ပါပဲ။ကိုကတရားကိုဝယ်ခြင်းရင်လဲဝယ်ဖို့အရန်ခက်ပါတယ်။ဘောလုံးသမားအပြောင်းရွှေ့ဈေးကွက်ကဈေးတွေဟာကြောက်ခမန်းလိလိပါ။ကျွန်တော်တို့လူချင်းနဲ့ကစားသမားလဲရဖို့ခက်ပါတယ်။
ယောဘဘက်မှာတော့ Champions League ဘောလုံးအုပ်စုပွဲစဉ်တွေထွက်လာပါပြီအသင်းကြီးတချို့ထိတ်တိုက်တွေ့ကြတာကိုပြောရမယ်ဆိုရင်တော့အုပ်စု A မှာ Arsenal က PSG နဲ့တွေ့မှာပါ Arsenal နီးပြ Wenger ကတော့ PSG ကဒီအုပ်စုမှာရေပန်းအစားဆုံးလို့ပြောပါတယ
် We'll see it's a good test for us to play against PSG our first game is on the 13th
ကျွန်တော်ကြည့်တာပေါ့ PSG နဲ့ကစားရမှာကတော့ကျွန်တော်တို့အတွက်ကောင်းတဲ့စံတမ်းမှုပါစက်တင်ဘာ3ရက်နေ့မှာကစားမယ့်ပွဲကြရင် Paris မှာတောက်ထွက်ကောင်းကောင်းနဲ့ရလဒ်ကောင်းမှုမျှော်လင့်ပါတယ်ဒီကရဲ9နှစ်6နှစ်အတွင်းမှာတော့သူတို့ကဘောလုံးသမားကောင်းတွေကိုငွေအမြောက်များတုံပြီးခွန်နိုင်ခဲ့တဲ့အတင်းပ
ါဘတ်စလိုနာကတော့အုပ်စုစီမှာကြပြီးတော့မန်စီးတီးနဲ့တွေ့မှာဖြစ်ပြီးသူ့ရဲ့အသင်းဟောင်းနဲ့တွေ့မဲ့အပေါ်မှာမန်စီးတီးနီးပြဂေါ်ဒီယိုလာပြောတာကတော
့ I cannot deny it's so special for me so I grew up from the 13 you know in Catalonia through 13 years old I went there to play in the academy and
ဘတ်စလိုနာနဲ့ Champions League မှာပြန်တွေ့ရမှာကကျွန်တော်တို့ထူးခြားတဲ့ပွဲဆိုတာကတော့ငင်းလို့မရပါဘူးကျွန်တော်ကအဲ့ဒီမှာကြည့်တယ်73နှစ်သားကလေးကဘာစီလိုနာအကယ်ဒမီကစားသမားဖြစ်တယ်။ပြီးတော့ဘာစီလိုနာကစားသမားဖြစ်ပြီးနီးပြဖြစ်လာတော့ကျွန်တော်ဘဝအချိန်တော်များများကဘာစီလိုနာအသင်းနဲ့ပါ။ ဒါကြောင့်အသင်းအကြောင်းကစားသမားတွေအကြောင်းကိုသိပါတယ်မိနစ်တုန်းကလည်းဘိုင်ယန်နဲ့တွေ့ခဲ့တော့ဒီလိုပါပဲ
အုတ်စုဒီမှာတော့ဘိုင်ယန်နဲ့အက်တလက်တီကိုတို့တွေ့ကြမှာဖြစ်ပြီးတော့ချန်ပီယံရီယယ်မက်ဒရစ်ကတော့အုတ်စု F မှာဒေါ့တမန်နဲ့တွေ့မှာပါအီတလီချန်ပီယံယူဗန်တက်စ်ကတော့အုတ်စု H မှာဆဗီလ်လီယွန်အသင်းတွေနဲ့ကစားမှာပါပရီးမီယာလိဂ်ချန်ပီယံလက်စတာကတော့အုတ်စု G မှာပေါ်တိုနဲ့တွေ့မှာဖြစ်ပြီးတော့တော့တန်ဟမ်ကတော့အုတ်စု E မှာလီဗာကူဆန်မော်နာကို CSKA မော်စကိုတို့နဲ့ကစားမှာဖြစ်ပါတယ်ဘတ်စလိုနာအသင်းကနေမန်စီးတီးကိုပြောင်းသွားတဲ့ချီလီဂိုးသမားဘရာဗိုနေရာမှာနယ်သာလန်ဂိုးသမားယက်စပါဆလက်ဆင်နဲ့ဘတ်စလိုနာအသင်းကအစားထိုးလိုက်ပါတယ်Ajax Amsterdam မှာကစားနေတဲ့ Selection ကို American Dollar 14သန်းနဲ့ Barcelona အသင်းကဝယ်ယူခဲ့တာပါ Selection ကတော့ Barcelona အသင်းမှာနေရာရနိုင်ဖို့အတွက်ကြိုးပမ်းသွားမယ်လို့ပြောပါတယ်အခုလို Selection ကိုခေါ်လိုက်တဲ့အတွက်သူဟာအခုနှစ်ဘောလုံးရာသီမှာ Barcelona ကခေါ်လိုက်တဲ့6ယောက်မြောက်ကစားသမားဖြစ်ပါတယ်ခင်ဗျာဘောလုံးသတင်းတွေကနေအိုလံပစ်သတင်းတွေဘက်ကိုကြည့်မယ်ဆိုရင်တော့ပြီးခဲ့တဲ့ရီယိုအိုလံပစ်ပြိုင်ပွဲမှာဆူရခဲ့တဲ့ရုရှားအားကစားသမားတွေကိုရုရှားဝန်ကြီးချုပ်ဒမစ်ထရီမက်ဗီယက်ဒက်ဖ်က BMW ကားအသစ်တွေကိုဆူအဖြစ်နဲ့ကြီးမြင့်လိုက်ပါတယ
်။ Как бы кто ни старался, им не удалось.
ရုရှားအသင်းကိုအိုလံပစ်မှာအနောက်ရှက်ဖြစ်အောင်ဘယ်သူတွေကဘလို့ပဲလှုပ်လို့သူတို့မအောင်မြင်ခဲ့ပါဘူး။ကျွန်တော်တို့အားကစားရဲ့အောင်မြင်မှုကတားမြစ်ဆေးသုံးတာနဲ့မဆိုင်တယ်လို့တချို့တွေတခါတည်းရမှာပြောတဲ့တခြားပြစ်မှုတွေနဲ့လည်းဘယ်လိုမှပတ်သက်ခြင်းမရှိဘူးဆိုတာတကဘာလုံးတိအောင်ခမရတို့တက်တည်ပြနိုင်ခဲ့ပါလေယူတာတန့်ရှင်းစွာပြိုင်ပြီးယုံကြည်လက်ခံနိုင်တဲ့ရလတ်တွေကိုခမရတို့ရယူနိုင်ခဲ့ကြပါ
ပြီးခဲ့တဲ့ရီယိုအိုလံပစ်ပြိုင်ပွဲမှာရုရှားနိုင်ငံကအကစားသမား285ယောက်ဝင်ပြိုင်ခဲ့ပြီးတော့အဆင့်လေးရခဲ့ပါတယ်ခမရုရှားနိုင်ငံလိုပဲအိန္ဒိယနိုင်ငံကနာမည်ကြီးခရစ်ကတ်ကစားသမားစချင်တန်တူကာကလည်းရီယိုအိုလံပစ်မှာဆူရခဲ့တဲ့အိန္ဒိယအကစားသမားတွေကို BMW ကားတွေဆူချီးမြှင့်ခဲ့ပါတယ်စတဲ့မှာပဲရီယိုအိုလံပစ်ပြိုင်ပွဲမှာဝင်ပြန်ခဲ့တဲ့မြောက်ကိုရီးယားအားကစားအဖွဲ့ဩဂတ်စ်လ28ရက်နေ့ကပျုံယမ်းမြို့ကိုပြန်ရောက်လာတာကိုမြောက်ကိုရီးယားနိုင်ငံသားတွေကြိုဆိုခဲ့ကြပါတယ်။ပြီးခဲ့တဲ့ရီယိုအိုလံပစ်ပြိုင်ပွဲမှာမြောက်ကိုရီးယားနိုင်ငံကရွှေတံဆိပ်2ခုအပါအဝင်စုတံဆိပ်9ခုရခဲ့ပြီးတော့အဆင့်34ချိတ်ခဲ့ပါတယ်ခင်ဗျာ
။ကွေးနိုင်စူးစီးတင်ပြခဲ့တဲ့ဒီပတ်အတွင်းအားကစားသတင်းတွေကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။ကျမတို့ကြာတာပတိနေမနဲ့ထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုတော့လိုင်းဒိုမီတာ30နဲ့40 50နဲ့လိုင်းလိုက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိမ်းကကြီးညာပေးမှာဖြစ်ပါတယ်ရှင
်။မြန်မာနိုင်ငံမှာလူမျိုးစုနဲ့နိုင်ငံအဖွဲ့တွေနဲ့ဆူရဆက်ဆက်ကြား290နီးပါးကြောင်တိုက်ခိုက်နေကြတာအဆုံးသတ်သွားဖို့ရည်ရွယ်တဲ့ဆွေးနွေးပွဲတွေကိုဒီကနေ့စတင်ကျင်းပနေပါတယ်။ပြည်တော်စုငင်းချမ်းညီလာခံ27ရာစုပင်လုံးဆိုတဲ့ခေါင်းစဉ်နဲ့ကျင်းပနေတဲ့အခုဆွေးနွေးပွဲကိုဩဂုတ်လ31ရက်ဒီကနေ့ကနေစက်တင်ဘာလ4ရက်တနင်္ဂနွေနေ့ထိ5ရက်ကြာကျင်းပမှာပါ။ Republican သမ္မတလောင်းဒေါ်နယ်ထရမ့်ဟာလူဝင်မှုကြီးကြပ်ရေးဆိုင်ရာသူ့ရဲ့မူဝါဒတွေကြောင်းဒီကနေ့မိန့်ခွန်းတစ်ခုမပြောခင် Mexico သမ္မတ Enrique Peña Nieto နဲ့ဆွေးနွေးဖို့ Mexico နိုင်ငံကိုသွားဖို့ရှိပါတယ်။ American Mexico နေဆက်မှာတရားကြီးတစ်ခုကိုဆောင်မှာဖြစ်ပြီးအဲ့ဒီအတွက်ကုန်ကြစည်ကို Mexico အစိုးရကပေးရမယ်ဆိုပြီးတော့သူ့ရဲ့မဲဆွယ်စည်းဝေးမဲ့ကာလတစ်လျှောက် Trump ကပြောလာတာပါ။အဲ့ဒါဟာဘယ်လိုနည်းနဲ့မှမဖြစ်နိုင်ဘူးလို့မက္ကဆီကိုသမ္မတနီတိုကပြောထားပါဗျ။ IS အဖွဲ့ရဲ့ပြောခွင့်ရမဟာဗျူဟာရေးရာအကြီးကဲအဘူမူဟမက်အယ်အဒနာနီကိုလေကြောင်းတိုက်ခိုက်မှုအတွင်တုတ်တင်လိုက်ပြီလို့ရုရှားစစ်ဘက်ကပြောပါဗျ။အင်္ဂါနေ့ကအလပူအယန်နာမှာလေကြောင်းကနေပုံကျတိုက်ခိုက်မှုတွင်အဒနာနီအပါအဝင် IS စစ်သွေးကြောအယောက်40အထိကိုရုရှားစစ်လေယာဉ်တွေကတပ်ပစ်လိုက်တယ်လို့ရုရှားကာကွယ်ရေးဌာနရဲ့ထုတ်ပြန်ချက်တစ်ခုမှာပြောထားတာပါ။စီရီးယားနိုင်ငံမြောက်ပိုင်းမှာတူရကီတပ်ဖွဲ့တွေဆက်ရှိနေတာဟာပြည်ပခကိုပို့ပြီးတော့ဆူလာစေနိုင်တယ်လို့ဆိုပြီးအဲ့ဒီဒေသမှာထိုးစစ်ဆင်နေတာတွေကိုအမြန်ဆုံးအဆုံးသတ်ဖို့တူရကီဆွေရကိုအီရန်နိုင်ငံကဒီကနေ့တောင်းဆိုလိုက်ပါတယ်။တူရကီဘက်ကတော့အခြေချမှုတွေအားလုံးမရှင်းသေးပေမဲ့စီးရီးယားမြောက်ပိုင်းကထိုးစစ်ဆင်တာတွေကိုရပ်မမဟုတ်ဘူးလို့ပြောပါတယ်။မြောက်ကိုရီးယားနိုင်ငံကအစိမ့်တောင်းဝန်ရှိသူတူကိုကွပ်မျက်လိုက်တယ်လို့တခြားအစိမ့်အရာရှိနှူးကိုလည်းပြန်လည်ပညာပေးစခန်းကိုပို့လိုက်တယ်လို့တောင်ကိုရီးယားကပြောပါတယ်။ပညာရေးဆိုင်ရာဒုတိယဝန်ကြီးချုပ်ခင်မျောင်ဂျင်းကိုကွပ်မျက်လိုက်တယ်လို့တောင်ကိုရီးယားပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနကပြောပေမဲ့နောက်ထပ်အသေးစိတ်တွေကိုတော့မပြောပါဘူးခင်ဗျာ။
တရင်အချင်းချုပ်ကိုကုကြကြသင်ကတင်ညာပေးခဲ့တာပါရှင်ဒီညအစီအစဉ်ထုတ်လို့ရမှုကမတ်တင်ထိုက်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ခီသုံးဖြစ်ပါတယ် VO American သံညဘက်မြန်မာဘာသာအစီအစဉ်ကိုည9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါသောတာရှင်တွေအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VO ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မရှာဖောင်းပါThank you.
This program has come to you from the Voice of America, Washington.